Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2015ခုနှစ်ဇွန်လ26ရက်တောက်ကြနေနေနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါ။မြန်မာနိုင်ငံရဲ့လူခွင့်ရေးချိန်နေရ2014ခုနှစ်တွင်အပြင်းထန်ချိုးဖောက်ခံရတဲ့နေရာတွေရှိခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့အစိုးရအသစ်တစ်ခုမှပြောထားပါတယ်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအထူးသဖြင့်စစ်တပ်ကကန့်ကွက်တဲ့ပေါ်အမေရိကန်လွှတ်တော်အမတ်တွေကရှုတ်ချလိုက်ပါတယ်။ဆီးရီးယားမြောက်ပိုင်းမှာ IS တွေထိုးစစ်ကြီးနှစ်ခုနဲ့ကြာသပတေးတွေကစတိုက်နေပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ဘက္ကတများအဖွဲ့ချုပ်ခေါင်းဆောင်မဖြိုးဖြိုးအောင်ကိုအ мян ဆုံးလွှတ်ပေးဖို့အမေရိကန်သမ္မတဟောင်း George W. Bush ကတောင်းဆိုလိုက်ပါတယ်
။ There are two empty chairs here, Pyo Yo Aung and her husband James. Even though Burma has experienced
တင်းစီစဉ်ပြီးမှအပြည့်စုံနားဆင်ရမှာပါရှင်။ဒါအပြင်ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်မှာမအောင်မမြင်ဖြစ်ခဲ့တဲ့အပေါ်ဒေါင်ဆန်းစုကြည်ရဲ့သဘောထားအမြင်ကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကျန်းမာရေးကဏ္ဍနဲ့အတူအပတ်စဉ်အစီအစဉ်တွေကိုတင်ပြမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့ကပြောပြပါအောင်ရှင်
။ Syria နိုင်ငံမြောက်ပိုင်းမှာ Islam စစ်သွေးကြွ IS အစွန်ရောက်တွေကထိုးစစ်ကြီးနှစ်ခုနဲ့ကြာသပတေးတွေကစတင်တိုက်ခိုက်ပါတယ်။ကာဒ်လူမျိုးလက်နက်ကင်တွေထိန်းချုပ်ထားတဲ့နယ်စပ်ကကိုဘာနီမြို့ကိုထိုးစစ်အသစ်တစ်ခုဆင်နွှဲပြီးကာဒ်လူမျိုးအများစုရှိပြီးအစိုးရထိန်းချုပ်ထားတဲ့ဟာဆာကာမြို့မှာထိုးစစ်တခုတိုက်နေတာပါ။ဆီးရီးယားမြောက်ပိုင်းမှာမကြသေးခင်သတင်းပတ်တွေအတွင်းကတ်လက်နက်ကင်တွေကိုအကြိမ်တော်များများအရေးနိုင်ခဲ့ပြီးတဲ့နောက် IS တွေကအခုလိုထိုးစစ်ကြီးနှစ်ခုစတင်တာပါ။ကိုဘာနီမြို့ရင်းနဲ့ပတ်ဝန်းကျင်မှာအထူးကံဘုံခွဲမှုအကြိမ်တော်များများကို IS လက်နက်ကင်တွေကလုခဲ့ပြီးတိုက်ခိုက်မှုတခုမှာအခြေသား23ဦးသေဆုံးသွားတယ်လို့ကတ်ຫນွေဘွားဆီးရီးယားနိုင်ငံရေးသမားဂျီလိုအိုက်ဆာက VOA ကိုပြောပါတယ်။ IS စစ်သွေးကြွအများပြားလဲသေဆုံးတယ်လို့သူကပြောပါတယ်။IS လက်နက်ကင်အုပ်စုတစုဟာတူရကီကနေကိုဘာနီမြို့တွေကိုဝင်ခဲ့ကြပြီးဘာများဖြစ်နေလဲဆိုပြီးထွက်ကြည့်ကြတဲ့အရက်သားတွေကိုကျုံတလို့ပြစ်တက်သွားကြတယ်လို့လည်းအိုက်ဆာကပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေမရေမီအောင်ဖုံးကွယ်ဖို့ IS တွေကကတ်လူမျိုးစစ်ဖက်ဝတ်စုံတွေဝတ်ပြီးဆီးရီးယားလူမျိုးရေးတပ်မတော်အလံကိုကင်ထားကြတယ်လို့သူကပြောပါတယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့2014ခုနှစ်ကမ္ဘာနိုင်ငံတွေရဲ့လူခွင့်ရေးကျင့်သုံးမှုအစီရင်ခံစာအရပြီးခဲ့တဲ့2014ခုနှစ်အတွင်းမှာလူခွင့်ရေးချိုးဖောက်ခံရသူအရေအတွက်အလွန်ကိုများတယ်လို့ဖော်ပြထားပါတယ်။ကျော်ရီနေကထုတ်ပြန်လိုက်တဲ့ထုတ်ပြန်အစီရင်ခံစာထဲမှာအကြမ်းဖက်အဖွဲ့တွေဟာဘာသာရေးဟောပြောချက်တွေနဲ့မတူကွဲပြားမှုတွေကိုအသုံးချပြီးတော့သူတို့ရဲ့အာဏာရှင်ဆန်တဲ့အယူအဆတွေကိုရှေ့ကိုတက်လက်နိုင်ဖို့လှုံ့ဆော်နေသလိုဆီးရီးယားလိုအစိုးရတွေကလည်းတစ်ခါတည်းမှာအကြမ်းဖက်ဝါဒကိုတိုက်ဖျက်မယ်လို့နာမည်ခံပြီးတော့လူတွေကိုညှဉ်းပန်းနှိပ်စက်တာတွေနဲ့လူခွင့်ချိုးဖောက်တာတွေလှုံ့ဆော်နေတယ်လို့နိုင်ငံသားရေးဝန်ကြီးကယ်ရီကပြောပါတယ်။ဒီလိုအခြေအနေတွေရင်ဆိုင်နေရပေမဲ့လည်းနိုင်ငံရေးအရလွတ်လပ်မှုရှိဖို့ရိုးသားဖို့နဲ့ကောင်းမွန်တဲ့အုပ်ချုပ်မှုခေါင်းတည့်ရရဖို့ဆိုတဲ့လူတွေရဲ့ရည်မှန်းချက်ကတော့အခိုင်အမာရှိသေးဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်အရှေ့လေပိုင်းနဲ့အာဖရိကတိုက်တချို့ဒေသတွေမှာအစိုးရကျန်းဖတ်သမားတွေဟာလူခွင့်ရင်းနဲ့လူသားတွေရဲ့အသက်ပေါ်မှာလုံးဝကိုလေးစားသမှုမပြခဲ့ဘူးလို့လည်းဝန်ကြီးကယ်ရီကဆိုပါတယ်တရုတ်အီဂျစ်အီရီထရီးယားအီသီယိုးပီးယားအီရန်ရုရှားနဲ့ဆော်ဒီအာရေဗျပါဝင်တခြားနိုင်ငံတွေဟာသတင်းတောက်တွေဘလော့ဂါတွေနဲ့ငြင်းငြင်းဆော်ဝေဖန်တဲ့သူတွေကိုဖမ်းဆီးထောင်ချပြီးမီဒီယာပွင့်လင်းလွတ်လပ်မှုနဲ့လူအဖွဲ့အစည်းတွေရဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုဆက်လက်ထိန်းချုပ်နေတယ်ဖြစ်တယ်လို့လည်းသူကပြောပါတယ်ထိုင်းနိုင်ငံမှာဆိုရင်စစ်တပ်ကဒီမိုကရေစီနည်းအရရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖျောက်ချပြီးတော့ဖွဲ့စည်းပုံကိုဖျက်သိမ်းခဲ့သလိုနိုင်ငံသားတွေရဲ့လွတ်လပ်မှုကိုလည်းပြင်းပြင်းထန်ထန်ကန့်သတ်နေတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာမွတ်စလင်စန့်ကျင်ရေးအမုန်းစကားတွေအင်တာနက်အွန်လိုင်းမှာပြောဆိုနေကြတဲ့အပေါ်မြန်မာနိုင်ငံကအရက်ဖက်လူမှုဖွဲ့စည်းတွေကလူမှုရေးဘာသာရေးခေါင်းဆောင်တွေနဲ့အတူတွဲပြီးတုံ့ပြန်လှုံ့ဆော်ခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရေးဌာနကကွန်ဂရက်လွှတ်တော်ကိုတင်သွင်းတဲ့2014ခုနှစ်နိုင်ငံတကာလူခွင့်ရေးချိန်နေဆိုင်ရာအစီရင်ခံစာထဲမှာဖော်ပြထားပါတယ်အဲ့ဒီအစီရင်ခံစာထဲမှာအထူးထောက်ပြထားတာကတော့ပြည်ခိုင်ပြည်နယ်ဘက်ကလူခွင့်ရေးချိန်နေတွေပါပဲ2012ခုနှစ်မှာနိုင်ငံရေးအကျဉ်းသားအများပြားကိုလှုပ်ပေးခဲ့တာအကျဉ်းထောင်အခြေအနေတွေတိုးတက်အောင်လုပ်တာရေရှည်ခံတဲ့အပြစ်ခတ်ရစေးရရဖို့ဆက်လုပ်နေတာတွေအပါအဝင်2012ခုနှစ်ကတည်းကရလာခဲ့တဲ့တိုးတက်မှုအခြေအနေတစ်စုံလုံးဟာရခိုင်ပြည်ဘက်မှာလူခွင့်ရေးချိုးဖောက်မှုတွေကြောင့်ပြင်းထန်ဆိုးရွားတဲ့ဆန့်ကျင်ဘက်တက်ရောက်မှုဖြစ်နေတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မှာဗဟိုနဲ့ဒေသဆိုင်ရာအစိုးရတွေကလူသားချင်းစာနာမှုအကူအညီပေးလုပ်ငန်းတွေကိုအပြင်းထန်ကန့်သတ်ထားပြီးအကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေရဲ့အရင်းခံအကြောင်းတွေကိုဖြေရှင်းဖို့မလုပ်တလောက်ပဲလို့အစီရင်ခံစာကထောက်ပြပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာကရိုဟင်ဂျာလို့ခေါ်တဲ့နိုင်ငံမဲ့မွတ်စလင်လူနည်းစုတွေကိုဒဏ်တူညီမျှခွဲခြားမှုမရှိတဲ့အပြည့်အဝနိုင်ငံသားဖြစ်ခွင့်ပေးဖို့မျှတတဲ့လူငန်းစဉ်တစ်ခုကိုအစိုးရကချမှတ်ထားဘူးလို့လည်းဆိုပါတယ်အထူးသဖြင့်ပ ပြည်ပခဖြစ်နေတဲ့ဒေသတွေနဲ့နိုင်ငံတော်မှာတိဒါထင်ရှားတဲ့တခြားလူခွင့်ရေးပြဿနာတွေဆက်ရှိနေတော့မယ်လို့လည်းအစိုးရကမှဖော်ပြပါရတယ်။အဲ့ဒီအထက်မှာမရင်းကျင်နာနဲ့လိမ်ပိုင်းအကြမ်းဖက်တာနိုင်ငံရေးပြောကပါတဲ့ဖန်စီတာတွေလုပ်တာလျှောက်ပြီးစုမိုးရေးအားနေတာကြောင့်အချင်းပြတ်ခြားစားမှုတင်းတင်းလျောက်ပတ်တဲ့နေနာကြီးပေးတာမျိုးဒါမှမဟုတ်လျှောက်ဥပဒေရလုံးဆောင်နိုင်တဲ့နီလန်ရွေးချယ်ခွင့်ပေးတာမျိုးမရှိဘဲမြေယာသိမ်းဆည်းမှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတာသတင်းမီဒီယာသမားတွေကိုဖန်စီတာသတင်းလွတ်လပ်ခွင့်အပေါ်ကန့်သတ်ချုပ်ချယ်တာတွေပါဝင်တယ်လို့အသေးစိတ်ထောက်ပြထားပါတယ်။ပြပခဖြစ်နေတဲ့ဒေသတွေကအရက်သားတွေကိုအာဏာပိုင်တွေကအကောက်အကွယ်မပေးဘူးလို့လည်းပြောပါတယ်။လွတ်လပ်စွာပြောဆိုခွင့်၊တည်င်းလွတ်လပ်ခွင့်၊လွတ်လပ်စွာစုဝေးခွင့်၊ဘာသာရေးကိုယ်ကွယ်ခွင့်နဲ့ရွှေ့ပြောင်းသွားလာတာပေါ်ကန့်သက်တာတွေဆက်ရှိနေပြီးအာဏာပိုင်တွေကဆက်ပြီးဖိနှိပ်ချုပ်ချယ်နေတော့မယ်လို့လည်းအစိုးရကမှဖော်ပြထားပါတယ်။လူမျိုးစုနဲ့ဘာသာရေးဆိုင်ရာလူနည်းစုတွေ၊နိုင်ငံမဲ့သူတွေပေါ်ခွဲခြားဆက်ဆံတာတွေဆက်ဖြစ်နေတယ်လို့လူမောင်ကိုကူးတာလည်းရှိနေတော့မယ်လို့ဖော်ပြပါတယ်။ကလေးတွေအပါအဝင်အတင်းအဓမ္မအလုပ်ခန်းစီတာတွေကအရင်တုန်းကတည်းကနေသွားပြီမဲ့ဆက်ရှိနေတော့မယ်လို့ဆိုပါတယ်။လူခွင့်ရေးချိုးဖောက်မှုတွေတာဝန်ရှိသူတွေကိုအရေးယူတာဒါမှမဟုတ်အပြစ်ပေးတာတချို့ကိုအစိုးရကအကန့်အသတ်နဲ့လုပ်ခဲ့ပေမဲ့အစိုးရတာဝန်ရှိသူတွေနဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေရဲ့ချိုးဖောက်မှုတွေကတော့အပြစ်ပေးအရေးယူမခံရဘဲကင်းလွတ်နေတော့မယ်လို့လည်းပြောထားပါတယ်။လူမျိုးစုနဲ့နိုင်ငံအဖွဲ့တချို့ကလည်းလူကြီးနဲ့ကလေးတွေကိုအတင်းအဓမ္မအလုပ်ခန်းစီတာကလေးစစ်သားစုဆောင်းတာနဲ့ပြည်ပခဖြစ်နေတဲ့ဒေသတွေမှာအရက်သားတွေကိုအကောက်အွယ်ပေးဖို့ပြက်ကွက်တာတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေဆိုပြီးဆွတ်ဆွဲတာတွေရှိတယ်လို့အမေရိကန်နိုင်ငံကြားရေးဌာနရဲ့2014ခုနှစ်နိုင်ငံတကာလူခွင့်ရေးအခြေအနေဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးဖော်ပြထားပါတယ်
။မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးနဲ့လူထုကြိုက်နှစ်သက်ရာခေါင်းဆောင်ရွေးချယ်ခွင့်ရရှိစေမယ့်အဓိကပြောင်းလဲတွေကိုစစ်တပ်ကဟန်တားလိုက်တဲ့အတွက်အမေရိကန်အောက်လွတ်တော်ကဒီမိုကရက်အမတ်ဂျိုးခရော်လီနဲ့ရီပပ်ဘလီကန်အမတ်စတီဗ်ရှဘော့တို့ကရှုတ်ချလိုက်ပါတယ်။လွတ်တော်မှာမြန်မာစစ်တပ်ရဲ့လုံရက်ကြောင့်လာမယ့်ရွေးကောက်ပွဲဟာလွတ်လပ်မျှတမှုမရှိနိုင်ဘူး။ဒါမှမဟုတ်ခိုင်လုံစိတ်ချရမှုမရှိနိုင်ဘူးဆိုတဲ့စိုးရိမ်မှုကိုပုံမခိုင်မာသွားစေပါတယ်။စစ်အုပ်ချုပ်ရေးလက်အောက်မှာရေးဆွဲပြီးမဲအတုအယောင်နဲ့အတည်ပြုခဲ့တဲ့မြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေဟာလိုအပ်တဲ့ပြင်ဆင်မှုတွေမလုပ်ရင်အဓိကအာဏာရက်တွေပြည်သူလူထုလက်ထဲမရောက်ပဲစစ်တပ်လက်ထဲကိုပဲရောက်ရှိစေမှာဖြစ်ပါတယ်။ဒါပြင်အတိုက်ခံခေါင်းဆောင်ဒေါက်တာဆန်းစုကြည်ကိုသမရမဖြစ်ရအောင်လှုပ်ထားတဲ့နိုင်ထက်စီနဲ့ဖွဲ့စည်းပုံပြဋ္ဌာန်းချက်ကိုအစိုးရကဆက်လက်စုပ်ကိုင်ထားပါလိမ့်မယ်။တိုင်းပြည်မှာလူကြိုက်အများဆုံးနိုင်ငံရေးသမားဆိုတာပြောစရာမလိုတဲ့အတိုက်ခံတယောက်ကိုဘေးဖယ်ထားခြင်းဟာလာမယ့်ရွေးကောက်ပွဲကိုအခြေခံကစပြီးအားနဲ့ယုံညံ့သွားစေပါれ။ရပ်တန့်နေတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေနဲ့ငြိမ်းချမ်းရေးစစ်မှန်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးတို့ဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုချိန်ချောက်နေတယ်ဆိုတာဆက်လက်ရှိနေစေဖြစ်တယ်လို့ဇွန်လ25ရက်နေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါれခင်ဗျာ။
ဒီဝေဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ဒီဝေကနေတောက်ကြံနေမနေ့ဖက်တရင်များကိုဒိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အီရန်နျူကလ িয়ার ရေးနောက်ဆုံးသဘောတူညီချက်တစ်ခုရဖို့တမတ်ထားတဲ့နောက်ဆုံးရဲ့ဇွန်လ30ရက်နေ့အမိသဘောတူညီချက်ရအောင်အီရန်ဆက်ဆက်ညှိနှိုင်းရေးမှုတွေလုပ်နိုင်ပွဲမရှိဘူးလို့အမေရိကန်အကြီးတန်းတာဝန်ရှိသူတူကပြောလိုက်ပါတယ်။တကယ်လို့အဲ့ဒီရဲ့အမိလုပ်နိုင်မယ်ဆိုရင်တော့30ရက်နေ့မှာသဘောတူညီချက်တစ်ခုရဖို့နှိစက်မယ်လို့ပဲဆက်ဆက်ညှိနှိုင်းသူတွေကခံမှန်းထားကြောင်းအဲ့ဒီတာဝန်ရှိသူကပြောပါတယ်။အီရန်နိုင်ငံရဲ့ဝန်ကြီးဂျာဗာဇာရီကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းဖော်ဝင်၅နိုင်ငံနဲ့ဂျာမနီနိုင်ငံတို့ကအစစ်မြစ်တာဝန်ရှိသူတွေဆွေးနွေးကြဖို့ရှိပါတယ်
။နိုင်ဂျီးရီးယားနိုင်ငံရဲ့သမ္မတသစ်ဟာအမေရိကန်သမ္မတဘရက်အိုဘားမားနဲ့ရှေ့လမှာတွေ့ဆုံပြီးတော့စစ်သွေးကြွဘုတ်ကိုဟာရမ်အဖွဲ့နဲ့တိုက်နေတာအပါအဝင်တခြားရေးကြီးတဲ့ကိစ္စရပ်တွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။သမ္မတအိုဘားမားဟာနိုင်ဂျီးရီးယားသမ္မတမိုဟာမဒူဘူဟာရီကိုလာမယ့်ဇူလိုင်လ20ရက်နေ့ကျရင်အင်မီရော်မှာလက်ခံတွေ့ဆုံသွားမှာဖြစ်တယ်လို့အင်မီရော်ကကြာသပတေးနေ့မှာပြောလိုက်ပါတယ်။ခေါင်းဆောင်နှစ်ယောက်ဟာဘုတ်ကိုဟာရမ်အဖွဲ့ကိုတိုက်တဲ့နေရာမှာဒေသရင်းချင်းကပ်မှုတစ်ခုလုံးနဲ့နိုင်ဂျီးရီးယားနိုင်ငံရဲ့အရေးကြီးတဲ့စီးပွားရေးနဲ့နိုင်ငံပြည်ပြင်ပြောင်းလဲမှုတွေကိုရှေ့ကိုတက်လန်းနိုင်အောင်လှုပ်ဆောင်နိုင်မယ့်နီလန်းတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်ခင်ဗျာ
။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားခိုင်မာတဲ့ဆက်ဆံရေးတည်ဆောက်ဖို့အပြင်းထန်ကြိုးစားနေကြတဲ့ကြားကပဲဆက်ဆံရေးဆက်ပြီးမပြေမလည်ဖြစ်နေအောင်မယ်ဆိုတာကိုကိစ္စရမျိုးစုံပေါ်နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကြားဒီသတင်းပတ်တွင်ဆွေးနွေးကြတာကအထူးထောက်ပြနေပါတယ်။ရာသီဥတုပြောင်းလဲမှုကနေကမ္ဘာသမုဒ္ဒရာတွေကိုကာကွယ်ဖို့နဲ့တရုတ်ငွေကြေးတန်ဖိုးပေါ်စိုးရိမ်မှုတွေဆက်ရှိနေတဲ့ကိစ္စရပ်တွေအထိကိစ္စရမျိုးစုံပေါ်တိုးတက်မှုရဖို့အတွက်ဆွေးနွေးပွဲတွင်နှစ်နိုင်ငံကြိုးစားခဲ့ကြပါတယ်။ဒါပေမဲ့လည်းတောင်တရုတ်ပင်လယ်အရေးအမေရိကန်ဆွေရနဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်မှတ်ထားပြီးစိုက်ဘာတိုက်ခိုက်မှုတွေထပ်ဖြစ်နေတဲ့ကိစ္စတွေလို့သဘောထားကွဲလွဲနေတဲ့ကိစ္စရပ်တွေအပေါ်မှာတော့တူညီတဲ့ရည်တည်ချက်ရှာမတွေ့ခဲ့တဲ့လောက်ပါပဲ။ သမ္မတဘရာကိုဘာမာကိုယ်တိုင်ကနေနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗဏ္ဍာရေးဝန်ကြီးဂျက်ကလူးအထိအမေရိကန်တာဝန်ရှိသူတွေကစိုက်ဘာတိုက်ခိုက်မှုတွေပေါ်အမေရိကန်ရဲ့စိုးရိမ်မှုကိုအထူးဖော်ပြပြောဆိုထားကြပါတယ်ခင်ဗျာ
The Voice of America, VOA. တောက်ချန်နေနေတဲ့ခင်သတင်းအစီအစဉ်ကိုကိုကျော်ကျော်သိန်းနဲ့ကိုရဲနိုင်တို့ကပြောပြသွားတာပါရှင်။ခုတော့သတင်းလွှာတွေကိုတင်ပြဖို့အချိန်ရောက်ပါပြီ။2008ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးမနေ့ကလွှတ်တော်မှာမအောင်မမြင်ဖြစ်ခဲ့တဲ့အပေါ်မြမအတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ကဘလို့တုတ်ပြန်လိုက်ပါတယ်။မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။သမရရည်ချင်းသတ်မှတ်ချက်တွေကိုပြဋ္ဌာန်းထားတဲ့အခြေခံဥပဒေပုံမှ59စာလုံးအပါအဝင်အခြေခံဥပဒေပြင်ဆင်နိုင်ရေးမှအဓိကရေးပါတဲ့ပုံမှ436နောက်ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှတချို့ပြင်ဆင်နိုင်ရေးအတွက်ကြာသပတေးနေ့ပြည်တော်စုလွှတ်တော်မှာမဲခွဲတာမှာတော့ပြင်ဆင်နိုင်ဖို့လုံလောက်တဲ့ထောက်ခံမှုမရခဲ့ပါဘူး။ဒါပေမဲ့ဒီအချက်ကြောင့်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲဝင်ရေးမဝင်ရေးဆုံးဖြတ်မဲ့အပေါ်မှာတက်ရောက်မှုမရှိဘူးလို့ NLD ရဲ့ဥက္ကဋ္ဌအတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
် NLD တနောက်ဆက်ကရွေးကောက်ပွဲဝင်ရေးမဝင်ရေးဆိုတာဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်တွေပြင်ရေးမပြင်ရေးပုံမှန်ဘူးတည်တာမဟုတ်ပါဘူးတခြားကိစ္စတွေလည်း NLD ကစဉ်းစားမှာဖြစ်ပါတယ်ဒီဟာတစ်ခုနဲ့တော့ရွေးကောက်ပွဲကနေပြီးနောက်ဆုတ်ဆရာအကြောင်းမရှိပါဘူးဘုန်းနဲ့နဲ့ပြောရမယ်ဆိုလို့ရှိရင်ဒီလိုပြုပြင်ပြောင်းလဲလို့လူလာတာဟာဘယ်သူတွေကလူလာတာလဲဆိုတော့ပြည်သူတွေကရှင်းရှင်းလင်းလင်းသိသွားလို့ရှိရင်ရွေးကောက်ပွဲမှာဘယ်သူကိုထောက်ခံမလဲရမလဲဆိုတော့ပြည်သူတွေကပိုးပြီးရှင်းရှင်းလင်းလင်းဆုံးဖြတ်လို့ရမယ်လို့ယူရယူကြည့်ပ
ါဒါပေမဲ့ဂျာတာပရင်းနေလွတ်တော်မဲခွဲဆုံးဖြတ်မှုရလာကိုကြည့်ပြီးနိုင်ငံပြုပြင်ပြောင်းလဲရေးအတွက်ရည်ပဲပြုလုပ်တဲ့မြမနိုင်ငံရေးထိပ်သီး6ဦးတို့ရဲ့တွေ့ဆုံဆွေးနွေးမှုအပေါ်မှာတော့စိတ်ဝင်စားမှုလျော့သွားစေတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ
်။အမှုဝင်လည်းလည်းပြောရင်အန္တရာယ်သိပြီးတော့မစစ်စားအောင်ဖြောက်ပွင့်တာကြောင့်စစ်စားတော့စစ်စားနေလို့ရှိလို့ရှိရင်လည်းအချိန်ပိုကုန်တာပဲရှိတယ်။ကိုလို့ဆက်ရှိတာပဲချက်ပြီးတော့လွတ်သွားမှာ။
အခြေခံဥပဒေပြင်ဆင်ရေးအတွက်မဲခွဲမှုမှာတော့တမတော်ကာကွယ်ရေးဦးစီးချုပ်ကဓာတ်ရိုက်ခန့်အပ်တဲ့စစ်သားလွှတ်တော်အမှတ်25ရာခိုင်နှုန်းတို့ကကန့်ကွက်ခဲ့ကြတဲ့အပေါ်မှာတော့ဒေါအောင်ဆန်းစုကြည်ကတမတော်ကာကွယ်ရေးဦးစီးချုပ်ရရှိထားတဲ့လုပ်ပိုင်ခွင့်အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ
်။ကာကွယ်ရေးဦးစီးချုပ်ဆိုတာပြည်သူကရွေးချယ်တင်မြှောက်ပြီးတော့တင်မြှောက်ထားတဲ့ပုဂ္ဂိုလ်မဟုတ်ဘူး။သူ့ရဲ့စီနီယာစီကံသူ့ရဲ့တက်ကဲအစဉ်လာရတက်ကဲဖြစ်စဉ်ရဒီရာထူးကိုရတယ်။အဲ့ဒီလိုပုဂ္ဂိုလ်တစ်ခုကဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ဟန်တားပိုင်ခွင့်အပြည့်အဝရှိတယ်ဆိုတာဖြစ်တင်သလားဒါဒီမိုကရေစီလားဆိုတာဒါအနည်းတို့ပြောတဲ့ကိစ္စဒီအတိုင်းပဲသူဆက်ပြောအောင်ဒါမလို့ဒီကိုယ်စရေတရားနေပြီးတော့အမိတ်အေးကကောက်ွက်ထားလဲအနည်းတို့အနေနဲ့အားအားလည်းမသိဘူးဘာမှလည်းထူးထူးဆွေးနွေးပြောစရာမရှိဘူး
ပြည်တော်စုချန်းခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကဥဆောင်တင်သွင်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တချို့ပြင်ဆင်နိုင်ရေးလုံလောက်တဲ့မဲရည်အတွက်မရခဲ့တာကလက်ရှိလွှတ်တော်ရင်းမှာပြည်သူတို့ရွေးကောက်တင်မြှောက်ထားတဲ့လွှတ်တော်အမတ်တဦးချင်းစီရဲ့ပြုပြင်ပြောင်းလဲလို့စိတ်ကိုဖော်ညွှန်းလိုက်တာလည်းဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။
ဘာဖြစ်လို့ဆိုတော့ဘယ်လိုပဲပြောပြောအဲ့ဒါဟာပါတီအသီးသီးကိုယ်စားလှယ်အသီးသီးရဲ့စိတ်နေသဘောထားပြည်သူနဲ့တိုင်းပြည်ပေါ်မှာစေနာတွေကိုတော့ပေါ်လွင်စေပါလေအဲ့ဒါကြောင့်မလို့ဘာမှမထူးပါဘူးနိုင်မှလည်းမဟုတ်ပါဘူးဆိုပြီးတော့လက်လို့မရှိထားပါနဲ့အနည်းအနည်းနဲ့တော့ကျင်တတ်တယ်အနည်းတို့ကိုယ်တွေက NLD ရဲ့ရပ်တည်မှုကိုပြည်သူသိအောင်လို့ဖော်ပြနိုင်တဲ့ခွင့်ရရခဲ့လို့ကျင်တတ်တယ်အဲ့တော့ဒီဟာကိုလည်းရှုံးနယ်လို့သဘောမထားဘူးဘာဖြစ်လို့လဲဆိုတော့ရှုံးနယ်နိုင်တယ်ဆိုတာဟာဒီကျတော့ပြည်သူလူထုရဲ့စိတ်ထဲမှာဘယ်သူကိုမှန်တယ်လို့မြင်လဲဆိုတော့ပုံမှန်ပဲကြည့်ရမယ
်။အခုလိုလွှတ်တော်ရင်းမှာခြေခံဥပဒေပြင်ဆင်ရေးမအောင်မမြင်ဖြစ်တဲ့အပေါ်မှာပြည်သူတွေစိတ်ဓာတ်မကျဖို့ဒေါအောင်ဆန်းစုကြည်ကပြောပါရယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့မဲဆင်းစည်းစိမ်မှုလုပ်ငန်းတွေမှာအာဏာပိုင်တို့ဘက်ကတားဆီးပိတ်ပင်ခံရမှုတွေကိုလည်းကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာ NLD ပါတီကထည့်သွင်းပြောဆိုပါရယ်။အာဏာပိုင်တို့ရဲ့အခုလုပ်ရဟာဆိုရင်ပြည်သူတွေမဲပေးခွင့်အခွင့်အရေးကိုပြည်ပြည်ဝဝမရစေချင်တဲ့သဘောလည်းဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကဝေဖန်သွားပါရယ်ရှင်
။မတ်သိန်ကြီးထိုက်ပါရှင်။တင်ညာရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုကြောင့်ဖမ်းဆီးခံထားရတဲ့ဘဂတမြအဖွဲ့ချုပ်ခေါင်းဆောင်တဦးဖြစ်သူမက်ဖြိုးဖြူအောင်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့အမေရိကန်သမ္မတဟောင်းဘုရှ်ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ဒါလက်စ်မြို့မှာအခုအတန်လွင့်ချိန်မတိုင်ခင်ဒေသဆန်တော်ချိန်နိုင်ပိုင်းအတွင်းကကျင်းပခဲ့တဲ့အခမ်းအနားမှာမြန်မာလူငယ်တွေအတွက် Bush Institute ရဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာ Foreign စင်ပွဲအခမ်းအနားမှာ Mr. Bush ကအခုလိုပြောဆိုသွားတာပါဒီ Foreign ကနေမြန်မာလူငယ်18ဦးဟာနိုင်ငံရေးစီးပွားရေးနဲ့ခေါင်းဆောင်မှုဘာသာရပ်တွေကိုစာတွေ့လက်တွေ့တစ်နှစ်ကြာလေ့လာခဲ့ကြတာဖြစ်ပါတယ်အခုမကြာခင်ကကျင်းပခဲ့တဲ့ဒီတင်တန်းစင်ပွဲအခမ်းအနားမှာသမ္မတဟောင်းGeorge W. Bush နဲ့သမ္မတဂရောလော်ရာ Bush တို့ကိုယ်တိုင်တက်ရောက်ချီးမြှင့်ခဲ့ပါတယ်။ဒီအခမ်းအနားမှာတင်နန်းသားတွေဖြစ်တဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘဂတဒူဥက္ကဋ္ဌ James Cole ကိုနင်းထက်နိုင်နဲ့အထွေထွေတွင်ရေးမှုမဖြိုးဖြူအောင်တို့တက်ရောက်နိုင်ခြင်းမရှိတဲ့အပေါ်မှာသူ့အနေနဲ့စိတ်မကောင်းဖြစ်မိပြီးဖမ်းဆီးခံထားရတဲ့မဖြိုးဖြူအောင်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့မြန်မာအစိုးရကိုသမ္မတဟောင်း Bush ကအခုလိုတောင်းဆိုသွားပါတယ်
။ There are two empty chairs here.Pyoyo Aung and her husband James. Even though Burma has experienced
ဒီနေရာမှာဖြူဖြူအောင်နဲ့သူ့ရဲ့အမျိုးသား James တို့အတွက်လစ်လပ်နေတဲ့ထိုင်ခုံတစ်ခုရှိနေပါတယ်။လွန်ခဲ့တဲ့9နှစ်လောက်ကမြန်မာနိုင်ငံဟာပြုပြင်ပြောင်းလဲလာတဲ့ဆိုပေမဲ့ဒီမိုကရေစီအမြင့်တွယ်ဖို့အတွက်လှုပ်ဆောင်စရာတွေအများကြီးကျန်ပါသေးတယ်။ဒါကိုနားလည်တဲ့ဖြူဖြူနဲ့ James တို့ဟာတက္ကသိုလ်ပညာရေးလွတ်လပ်ခွင့်အတွက်ရှေ့တန်းကနေဆောင်ရွက်နေကြတာပါ။အခုလိုသူတို့ရဲ့ဆန္ဒအတန်တွေကိုဖော်ထုတ်တဲ့အတွက်ဖြူဖြူကိုအစိုးရကဖမ်းဆီးထားပါတယ်။သူ့ကိုအများဆုံးပြန်လွှတ်ပေးဖို့မြန်မာအစိုးရကိုကျွန်တော်တို့တောင်းဆိုပါတယ်
။ဒါအပြင်မြန်မာနိုင်ငံမှာကျင်းပတော့မယ့်ရွေးကောက်ပွဲကိုအလေးထားစောင့်ကြည့်နေပြီးလွတ်လပ်ပြီးတရားမျှတမှုရှိအောင်ဆောင်ရွက်ဖို့ကိုလည်းအခုလိုတိုက်တွန်းသွားပါတယ်
။ As I understand there is an election coming up soon. Our hope is that the election is free and fair.
မကြာခင်မှာရွေးကောက်ပွဲကျင်းပတော့မယ်လို့ကျွန်တော်နားလည်ထားပါတယ်။ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမှုရှိလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။
အခမ်းအနားမှာ Bush Institute ကပေးတဲ့သင်တန်းတွေဟာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးနဲ့အနာဂတ်အတွက်လူငယ်တွေရဲ့ပါဝင်မှုအခမ်းကဏ္ဍကိုမြင့်တင်ပေးတာဖြစ်တယ်လို့လည်း Mr. Bush ကပြောသွားပါတယ်။ဒီသင်တန်းမှာပါဝင်သူတအုပ်ဖြစ်တဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူမတ်ဝေဝေနုကလည်းမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာပါဝင်နေတဲ့လူငယ်တွေရဲ့အသိပညာမြင့်တင်ပေးရေးမှာဒီလိုနိုင်ငံတကာသင်တန်းမျိုးတွေဟာအထောက်အကူပေးတယ်လို့ VOA ကပြောပါတယ်။
သူဟာဗမာပြည်ကိုစိတ်ဝင်စားမှုရှိရဲ့ဗမာပြည်ရဲ့မှာရှိရဲ့လူငယ်တွေကိုဒီဗမာလူအဖွဲ့အစည်းကိုသူကအသိပညာပေးခြင်းနဲ့ကောင်းမွန်စေခြင်းနဲ့ဆိုရဲအဲစိတ်ဆင်ဆန္ဒနဲ့ဒီဟာကိုလုပ်တယ်လို့ကျွန်မယုံကြည်ပါတယ်သမရဘုရှအနေနဲ့ဗမာလူအဖွဲ့အစည်းကိုသူတို့ကနေပြီးတော့အပြောင်းလဲမြင်ခြင်းနဲ့စိတ်ဆန္ဒတော့ရှိကြပါတယ်အဲ့တော့ကိုဒီဟာလေးတွေကဒီလိုတင်နန်းလေးကတော့အကျိုးရှိရလို့ကျွန်မထင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြည်တွင်းမှာလို့တင်နန်းကောင်းနေဒီနိုင်ငံရေးနဲ့ဆက်နွယ်တင်နန်းတွေကျွန်တော်တို့တိတ်မရှိဘူးလေနော်ဒါဗမာပြည်နဲ့ကိုက်ညီအောင်ပြည်ပြည်ချက်ချာအာသူတို့ဟိုတင်ရိုးရေးဆွဲပြီးလှုပ်ထားတဲ့အခါကျတော့တော်လေးအကျိုးရှိရဲ့ဟာတခုလို့ထင်ပါတယ်
တနစ်တာတင်ယူခဲ့တာတွေနဲ့ပတ်သက်လို့လည်းနောက်ထပ်တင်ဒန်းသားတက်ဦးဖြစ်တဲ့ဒါနာရှေ့ဆောင်မြန်မာရဲ့အစီအစဉ်အရာရှိကိုကြည်မင်းဟန်ကအခုလိုပြောပြပါဗျ
။နော်ဝမ်းသာတယ်ဗောဘာလို့လဲဆိုတော့ကျွန်တော်တနစ်လုံးလုံးကြီးတက်လာတာလीတက်လာတာဆိုတော့ဟိုပြီးခဲ့နှစ်ခြုံကနေဆက်လာဆိုတော့ပြီးတော့ဒီလာရတာလည်းဟိုတကူတကန့်နဲ့အဲ့လိုမျိုးလာရတာတွေပြီးတော့ Dallas မှာမဟုတ်ဘူးတခြားချင်းမိုင်တို့မန္တလေးတို့ရန်ကုန်တို့မှာလည်းပဲဟိုလှုပ်တဲ့ဟာရလည်းပဲတင်နန်းဆိုလို့ရှိရင်ကျွန်တော်တို့တိတ်အနာပေးတာမဟုတ်ဘူးဟို vacation ယူတာမဟုတ်ဘူးဆိုပြီးတော့လीလိုမျိုးဆိုတော့ဒီဟိုတင်တန်းချိန်တွေဘာညာရမ်းကြက်ပြီးတော့ဟိုလောက်တော့လောက်ခဲ့ရတာပေါ့လောက်ခဲ့ရဆိုတော့ကျွန်တော်လည်းဟိုပြောတော့ပြောတာပေါ့ပြီးတော့ဘူးစန်တာလို့ဟာမျိုးကနေပြီးတော့ကျတော့ဒီဝက်တက်မှတ်ပြီးတော့ကျတော့လည်းဟိုဝမ်းတက်လာလည်းပါတာပေါ့နော
်ဒီလူငယ်တွေဟာပြီးခဲ့တဲ့နှစ်ဇွန်လကအမေရိကန်ပြည်ထောင်စုမှာ Bush Institute ရဲ့ခေါင်းဆောင်မှုအစီအစဉ်နေနဲ့သုံးပတ်ကြာစတင်လေ့လာသင်ကြားခဲ့ကြတာပါအဲ့ဒီတည်းမှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘဂတရဲ့အထွေထွေတွင်ရေးမှုမဖြူဖြူအောင်နဲ့အာဏာပိုင်တွေလိုက်လံဖမ်းဆီးတာကိုရှောင်တိမ်နေတဲ့ဒုဥက္ကဋ္ဌကိုလင်းထက်နိုင်အပါအဝင်အခြားနိုင်ငံရေးတက်ကြွလှုပ်ရှားသူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့တိုင်းရင်းသားလူငယ်စုစုပေါင်း18ဦးပါဝင်ခဲ့ပါတယ်ရှင်
ရရှိမြတ်မြောင်း2015ခုနှစ်အထူးထူးရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်းနေကိုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ပေးနေပါပြီ2010ရွေးကောက်ပွဲတုန်းကတော့ဒီတူတင်ဆန္ဒမဲတွေမှာမဲဆန္ဒရှင်စည်းရင်အမှန်မဟုတ်တာတွေအတော်လေးတွေ့ခဲ့ရတယ်ဆိုပြီးတော့ရွေးကောက်ပွဲစောင့်ကြည့်သူတွေကတော့ပြောပါတယ်အခုဒီထုတ်ပြန်လိုက်တဲ့ဒီမဲဆန္ဒရှင်စည်းရင်တွေဘလောက်ထိတိကျမှန်ကန်မှုရှိပါသလဲစည်းရင်မှာတွေ့လို့ရှိရင်ဘလို့အကြောင်းကြားနိုင်ပါသလဲဒီလာမဲ့စနေညပိုင်းဒဲအလီလိုက်အစည်းအဝေးမှာဒီအကြောင်းတွေကိုဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမဲ့လူတွေမိမိတို့ရဲ့အတွေ့အကြုံကိုဖလှယ်ပြောပြလူတွေအနေနဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOA ကနေပြီးတော့ဒိုင်းရဲ့ခေါ်ယူပါမယ်
ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့တွေ့ကြုံတွေနဲ့ဒီမိကုံးမိမြန်လူတော်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြီးတော့ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်လူရဲ့တော်ရှင်တွေကိုကြိုးပမ်းပါတယ်။
ဒါကတော့ကိုသားညိုအစီအစဉ်တင်ဆက်မဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီအင်တာနက်ဆာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လိပ်စာကတော့ burmese.voanews.com ဖြစ်ပါရရှင်။စာလုံးပေါင်းကတော့ burmese.voanews.com ဖြစ်ပါရရှင်အခုတော့နိုင်ငံတကာသတင်းလွှာတွေကိုဆက်လက်တင်ပြမှာပါအီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ပေါ်ပြည့်စုံတဲ့နိုင်ငံတကာသဘောတူညီမှုရရှိနိုင်အောင်အပြည့်အသက်ဆွေးနွေးညှိနှိုင်းမှုတွေကိုတက်ရောက်ဖို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဗီယက်နာမြို့ကတောက်ကြနေမှာတွားရောက်တော့မှာဖြစ်ပါတယ်ဧပြီလကရယူခဲ့တဲ့အခြေခံမူပေါင်းတွေကအချက်အားလုံးကိုအီရန်ကပြင်းပြအောင်မလုပ်နိုင်တာတွေဖြစ်လာနိုင်တယ်လို့လည်းမစ္စတာကယ်ရီကဗုဒ္ဓဘုနေ့မှာတတိပေးပြောကြားခဲ့ပါတယ် VOA သတင်းတောက် Vector PRT သတင်းပေးပို့ထားတာကိုကိုကောင်းထက်ကပြောပြမှာပါရှင
်အီရန်ရဲ့ဘာသာရေးကောင်းဆောင်အာယာတိုလာအာလီခါမေနီကအီရန်အနေနဲ့နိုင်ငံတကာကစစ်ဆေးသူတွေကိုစစ်ဖက်ဆိုင်ရာနေရာအဆောက်အဦတွေသိပ္ပံပညာရှင်တွေနဲ့စာရေးစာတမ်းတွေကိုစစ်ဆေးခွင့်ပြုမှာမဟုတ်ဘူးလို့ပြောလိုက်တာကိုတုံ့ပြန်ပြောဆိုတဲ့အနေနဲ့မစ္စတာကယ်ရီဟာအခုလိုတတိပေးပြောကြားလိုက်တာဖြစ်ပါတယ်အီရန်နျူကလ িয়ার အစီအစဉ်အပေါ်မှာထားရှိတဲ့ဆယ်နှစ်ဒါမှမဟုတ်ဆယ်နှစ်ကြာမြင့်မဲ့တားမြစ်ကတ်သတ်ချက်တွေဟာလက်ခံနိုင်စရာမရှိဘူးလို့အာယာတိုလာခါမေနီကပြောပြီးပယ်ချလိုက်ပါတယ်။ဒါပြင်အီရန်ပေါ်ထားရှိတဲ့နိုင်ငံတကာအရေးယူပိတ်ဆို့မှုတွေကိုတဖြည်းဖြည်းလျှော့သွားတာမျိုးမဟုတ်ပဲသဘောတူညီမှုတွေကိုလက်မှတ်ထိုးပြီးတာနဲ့တပြိုင်တည်းဖယ်ရှားပေးရမယ်လို့သူကပြောပါတယ်။ခါမေနီရဲ့ဒီမိန်ခွန်းနဲ့သူ့ Twitter ပေါ်မှာတင်ထားတာတွေဟာပြည်တွင်းနိုင်ငံရေးသွက်တာဖြစ်ပြီးအသက်အဆန်းမဟုတ်ဘူးလို့မစ္စတာကယ်ရီကပြောပါတယ်။တကယ်လို့လော်စန်မြို့မှာရရှိခဲ့တဲ့အခြေခံမူပေါင်းကိုအီရန်ကလိုက်နာခြင်းမပြုဘူးဆိုရင်ဘာသဘောတူညီချက်မှရရှိမှာမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးကယ်ရီကပြောဆိုလိုက်ပါတယ်။နောက်မှလည်းညီနိုင်မှုတွေအပြင်းထန်လုပ်ရဖို့ရှိတယ်လို့သမ္မတပြောရေးဆိုခွင့်ရှိသူ Josh Arnes ကဗဟုနေတုံးကအတိအမှတ်ပြုပြောဆိုလိုက်ပါတယ
်။ The negotiations continue to be difficult, but there continues to be a good faith effort on both sides to try to complete them.
ဒီနိုင်ဆွေးနွေးမှုတွေဟာဆက်ပြီးခက်ခဲနေဦးမှာပါ။ဒါပေမဲ့နှစ်ဖက်စလုံးကတမတ်ချပြထားတဲ့အချိန်အတွင်းမှာပြီးအောင်လုပ်ဖို့စိတ်ရင်းနဲ့စူးစမ်းမှုတွေရှိကြပါတယ်။အဲ့တော့သူတို့ကဆက်ပြီးညီနိုင်ဖို့အကြောင်းရှိပါတယ်။ဒါပေမဲ့ဒီခက်ခဲတဲ့အရာတွေအားလုံးကိုဖြေရှင်းနိုင်လိမ့်မယ်လို့ထင်အောင်ထင်မှားဖြစ်သွားအောင်ကျွန်တော်မပြောချင်ပါဘူး
။အီရန်စီးပွားရေးကိုထိခိုက်စေတဲ့ပိတ်ဆို့အရေးယူမှုတွေကိုရှော့ချတာနဲ့လဲလှယ်ပြီးနျူကလ িয়ার အစီအစဉ်ကိုဆက်နဲ့ရပ်ဆိုင်ဖို့အစီအစဉ်ရဲ့အသေးစိတ်အချက်လက်တွေကိုအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံ6နိုင်ငံကကိုယ်စားလှယ်တွေညီနိုင်ဆွေးနွေးနေကြပါတယ်။အမေရိကန်ဟာအခြေခံမူပေါင်းနဲ့ကိုက်ညီတဲ့ရလဒ်ကိုပဲလက်ခံမယ်လို့အာနက်စ်ကတင်းလာနေမှာပြောကြားလိုက်ပါတယ်။ခါမေနီဟာအီရန်နိုင်ငံမှာဩဇာအာဏာအရှိဆုံးပုဂ္ဂိုလ်ဖြစ်တဲ့အတွက်သဘောတူညီမှုတွေကိုသူကသာအတည်ပြုပေးရမှာဖြစ်ပြီးသူပြောကြားခဲ့တဲ့မက်ချစ်တွေဟာစိုးရင်စရာကောင်းတယ်လို့ဆန်ဖရန်စစ္စကိုတက္ကသိုလ်ကအရှေ့အလယ်ပိုင်းနိုင်ငံရေးသုံးသပ်သူစတီဗင်ဇွန်းစ်ကပြောပါတယ
်။ Even though Iran of course is an authoritarian system, it's not one man rule. There are competing tendencies.
ဒီဟာအနာရှင်စနစ်ဖြစ်တဲ့ဆိုပေမဲ့တယောက်တည်းအုပ်ချုပ်တာမဟုတ်ပါဘူး။အဲ့ဒီမှာသဘောထားတင်မှသူတွေဘက်ကရောသဘောထားပြောပြောင်းသူတွေဘက်ကပါပြန်ဆိုင်နေတဲ့ပြန်ဆိုင်မှုတွေရှိနေပါတယ်။အစိုးရအတိုင်းအတာနဲ့ရောတနိုင်ငံလုံးအတိုင်းအတာမှာပါဒီသဘောတူညီမှုကိုဖြစ်မြောက်စေခြင်းတဲ့လူတွေအများကြီးပါ။
နိုင်ငံရဲ့နျူကလ িয়ার အခွင့်အရေးကိုအီရန်အစိုးရကကာကွယ်ရမယ်လို့ပြထန်းထားတဲ့ဥပဒေမူကြမ်းကိုအီရန်ရဲ့ထိန်းချုပ်ရေးကောင်စီကဗဟုဟုနေ့မှာအတည်ပြုလိုက်ပါတယ်။အဲ့ဒီထက်မှနိုင်ငံတကာစီစဉ်သူတွေကိုစစ်ဖက်ဆိုင်ရာနေရာတွေနဲ့သိပ္ပံပညာရှင်တွေကိုတွားရောက်ဆက်ဆွေးခွဲ့ကိုပိတ်ပင်ထားပါတယ်။အဲ့ဒီဥပဒေသက်ရနျူကလ িয়ার မပြတ်ပွားရေးသဘောတူညီချက်ရအီရန်ကနျူကလ িয়ার ဆိုင်ရာအဆောက်အဦတွေကိုနိုင်ငံတကာအမှုမြူစွန့်အင်ဆိုင်ရာအဖွဲ့အစည်းကပုံမှန်တွားရောက်ဆက်ဆွေးလို့တော့ရပါတယ်။ညီနိုင်ဆွေးနွေးမှုတွေကိုအိုဘားမားအစိုးရကလိုက်ရောမာကိုတချို့ကစိုးရိမ်နေတယ်လို့ဝါရှင်တန်အရှေ့အလယ်ပိုင်းဆိုင်ရာသုတေသီအဖွဲ့ဝင်ဖြစ်တဲ့ဂျက်ဖရီကပြောပါတယ်။အရေးကြီးတဲ့ချက်ကအီရန်နျူကလ িয়ার လက်နက်မရဖို့နဲ့လက်နက်ရဖို့နီးကပ်လာရင်ကမ္ဘာနဲ့ဒေသတွင်းမှာအဲ့ဒါကိုတုံ့ပြန်ချင်းချောက်မှုတွေမလုပ်အောင်တားမြစ်ထားဖို့ဖြစ်တယ်လို့ဂျက်ဖရီကပြောပါတယ်။အီရန်ရဲ့ဆွေးနွေးမှုတွေပြီးခါနီးမှာတောင်းဆိုလာတာတွေကိုလိုက်ရောလိုက်ရင်အမေရိကန်နဲ့မဟာမိတ်တွေဟာအင်အားနည်းတဲ့သဘောဆောင်သွားမှာဖြစ်ပြီးယမန်နဲ့ဆီးရီးယားလိုနေရာတွေမှာတည်ရောက်မှုတွေရှိလာလိမ့်မယ်လို့သူကတတိပေးပြောဆိုလိုက်ပါတယ်ခင်ဗျာ
ကိုကောင်းထပ်ပါရှင်တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်နေကိုဆက်လက်တင်ဆက်နေပါတယ်။မကြခင်ထုတ်လွှင့်မဲ့ကျန်းမာရေးကဏ္ဍမှာတော့ဥကုံဒံယာကာကွယ်ရေးအကြောင်းကိုပြောပြမှာပါရှင်မြန်မာနိုင်ငံမှာဥကောင်းဒံယာအဖြစ်များနေပြီးတော့အသက်ဆုံးရှုံးမှုတွေပါရှိနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြတာလည်းဖြစ်ပါရဲ့ရှင်အခုကျမတို့နိုင်ငံတကာသတင်းလွှာတပုတ်ပြီးတဲ့အခါမှာလက်ရှိချီလီနိုင်ငံမှာကျင်းပနေတဲ့ကိုပါအမေရိကဖလားဘောလုံးပွဲအကြောင်းကိုဆက်ပြီးတော့ပြောပြမှာပါရှင်အဲ့ဒီဘောလုံးပွဲမှာအင်ရှင်ချီလီအသင်းကဥရုဂွေးကိုအနိုင်ရပြီးတော့ဆီမီဖိုင်နယ်ကိုတက်သွားပါပြီဒီပွဲမှာဥရုဂွေးကစားသမား2ယောက်အထုတ်ခံခဲ့ရပြီးအငင်းပွားစရာအခြေအနေတွေကြောင့်ပွဲကလည်းအတော်လေးကိုရုပ်ရုပ်တဲတဲဖြစ်ခဲ့တာပါတချိန်တည်းမှာပဲချီလီကစားသမားဂျာရာလဲအရေးယူခံရပွဲရှိတယ်ဆိုတဲ့သတင်းတွေထွက်လာနေပါတယ်ဒီပွဲအခြေအနေအပြည့်စုံနဲ့နှစ်ဖက်အသင်းရဲ့တုံ့ပြန်သံတွေကိုကိုရနိုင်ကပြောပြမှာပါရှင်
ချီလီမှာကစားနေတဲ့2015ကိုပါအမေရိကဖလား quarter final မှာတော့အေရှန်ချီလီအသင်းကလက်ရှိချန်ပီယံဥရုဂွေးကိုတကူးကိုမရှိနဲ့အနိုင်ရပြီးတော့ semi final ကိုတက်သွားပါပြီ။မြို့တော်ဆန်ဒီယာဂိုမှာဗိုလ်ထူးနေကကစားခဲ့တာမှာနှစ်သင်းစလုံးကအကျိတ်နဲ့ကစားခဲ့ပြီးတော့ဒဏ်ရဲ့အငင်းပွားစရာဆုံးဖြတ်ချက်တွေကြောင့်ပွဲကလည်းအတော်လေးကိုရုပ်ရုပ်သေးသေးဖြစ်ခဲ့ပါတယ်။ပထမပိုင်းမှာနှစ်သင်းစလုံးဘယ်သူမှဂိုးမသွင်းနိုင်ပဲဂိုးမရှိသေးဖြစ်နေတာပါ။ဒါပေမဲ့ပွဲချိန်63မိနစ်မှာတော့ချီလီနောက်တန်းလူယာရာကိုလက်နဲ့ရိုက်တယ်ဆိုပြီးတော့ဥရုဂွေးတိုက်စစ်မှုကဗာနီကိုဒိုင်လူကြီးကနှဝါတနီနဲ့ထုတ်လိုက်တဲ့အတွက်ဥရုဂွေးက10ရောက်နဲ့ကစားခဲ့ရပါတယ်ချီလီအတွက်အနိုင်ဂိုးကိုတော့နောက်တန်းလူအစ်လာက88မိနစ်မှာပယ်နယ်တီအေရီယာ C အတွင်းကနေသွင်းယူခဲ့တာပါဥရုဂွေးကခြေပါကိုရဖို့ကြိုးပမ်းခဲ့ပေမဲ့လည်း88မိနစ်မှာဥရုဂွေးနောက်တန်းလူဖူစီလေးဘောလုံးဖြတ်တာကျန်းလို့ဆိုပြီးတော့ဒိုင်ကအနီးကနဲ့ထုတ်ခဲ့တဲ့အတွက်တစ်ဖက်ကစားသမားတွေရောနီးပြတွေပါတစ်ဖက်နဲ့တစ်ဖက်တွန်းကြထိုးကြရုပ်ရုပ်သေးသေးဖြစ်ပြီးတော့ပွဲကိုပါခိတရက်လိုက်ရတဲ့အထိပြသွားခဲ့ပါတယ်နောက်ဆုံးမှာတော့အင်ရှင်ချီလီကတကူးကိုမရှိနဲ့နိုင်ပြီးတော့ဆီမီဖိုင်နယ်ကိုရောက်သွားခဲ့ပါတယ်ဒီပွဲနဲ့ပတ်သက်ပြီးဥရုဂွေးနီးပြအော်စကာတာဗာရက်စ်ပြောတာကတော့
Cuando las cosas que determinan expulsiones no son ni siquiera faltas quedan
ဖောင်းမဟုတ်တဲ့ဟာကိုအနီးကပ်ပြပြီးထုတ်လိုက်တာကတော့အခမ်းအနားခက်ပါတယ်ကျွန်တော်အနေနဲ့တခြားတင်းနီးနီးနဲ့ပဲရှုံးကြပါတယ်ဖူစီလေးရဲ့အနီကဆိုဖောင်းမဟုတ်ဘူး။ဒါကြောင့်သူ့ကိုဘာလို့ထုတ်ရတာလဲလို့ကျွန်တော်ဒိုင်ကိုမေးခဲ့တယ်။ကာဗာနီကိစ္စဆိုလဲယာရာကအရင်ရန်စတာတီဗီမှာပြန်ကြည့်လို့ရသလိုဓာတ်ပုံတွေလည်းတွေ့နိုင်တယ်
။ချီလီနီးပြဆန်ပါယိုလီကတော့သူ့အတင်းကိုချီးကျူးလိုက်ပြီးတော့ကာဗာနီရန်စခံရတာနဲ့ပတ်သက်ပြီးတော့သူမသိဘူးလို့ပြောပါတယ
်။ Con respecto a lo no sé qué qué fotografía no tengo ni idea.
ခင်ဗျားတို့ပြောနေတဲ့ကိစ္စဓာတ်ပုံကိစ္စနဲ့ပတ်သက်ပြီးတော့ခင်ဗျားတို့ဘာပြောနေတယ်လဲဆိုတာကျွန်တော်လုံးဝမသိပါဘူး။
ဥရုဂွေးတိုက်စစ်မှုကဗာနီကိုအနီးကပ်နဲ့ထုတ်ခဲ့တဲ့ကိစ္စမှာတကယ်တော့ချီလီနောက်တန်းလူယာရာကကဗာနီကိုမဖွဲမရလုပ်ပြီးအရင်ရန်စခဲ့တာပါ။ဒိုင်ကယာရာရန်စတာကိုမတွေ့ပဲကဗာနီတုံ့ပြန်တာကိုပဲတွေ့ပြီးနဝါတနီနဲ့ထုတ်ခဲ့တာကြောင့်အငင်းပွားစရာအခြေအနေတွေဖြစ်ခဲ့တာပါ။ဥရုဂွေးအသင်းကောင်းဆောင်ဒီအေဂိုဂိုဒင်းကတော
့ El árbitro decidió directamente el resultado porque expulsó dos jugadores que no tendría que haber expulsado.ahora esperemos que también la Conmebol actúe de oficio con todas estas imágenes.
ဒိုင်ဆုံးဖြတ်ချက်ကပွဲရလာဖို့တိုက်ရိုက်ပတ်သက်နေပါတယ်။အကြောင်းလဲဆိုတော့သူကမထုတ်တဲ့လူနှစ်ယောက်ကိုထုတ်ပြလိုက်တယ်လေ။ကာဗာနီကိစ္စဆိုလဲရှင်းနေတာပဲ။ဂျာရာကမဖွဲမရလုပ်ခဲ့တာကိုမီဒီယာတွေတပ်ပုံတွေမှာမြင်နိုင်တာပဲ။တောင်အမေရိကဘောလုံးဖွဲ့ချုပ်အနေနဲ့ဒီကိစ္စကိုအရေးယူမယ်လို့တော့မျှော်လင့်တာပါပဲ
။ဒီကိစ္စနဲ့ပတ်သက်ပြီးတော့အကစားသတင်းမီဒီယာတွေဘောလုံးဝေဖန်သူတွေကြားမှာအခြေတည်ဆွေးနွေးပြောဆိုတာတွေကျယ်ကျယ်လောင်လောင်ထွက်ပေါ်လာနေပြီးတော့ချီလီနောက်တန်းလူယာရာအနေနဲ့လည်းဒါနဲ့ပတ်သက်ပြီးတော့အရေးယူခံရဖို့ရှိနေတယ်လို့သုံးသပ်နေကြပါတယ်။အခုနောက်ဆုံးထွက်ပေါ်လာတဲ့သတင်းရတော့တောင်အမေရိကဘောလုံးဖွဲ့ချုပ်ကလည်းဒီကိစ္စကိုစုံစမ်းစစ်ဆေးသွားမယ်လို့တောင်အမေရိကဘောလုံးဖွဲ့ချုပ်တာဝန်ရှိသူတွေကပြောပါတယ်ဒီကနေ့မှာတော့ပေရူးနဲ့ဘိုလီးဗီးယားတို့ဒုတိယ quarter final ကစားကြမှာဖြစ်ပြီးတတိယ quarter final ကိုတော့အာဂျင်တီးနားနဲ့ကိုလံဘီယာတို့မနက်ဖြန်မှကစားကြမှာပါဘရာဇီးလ်နဲ့ပါရာဂွေးကတော့စနေနေ့မှကစားကြမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပါရှင်မကြခင်မိနစ်ပိုင်းတွင်ဆက်လက်ထုတ်လွှင့်မယ့်အစီအစဉ်မှာတော့ဒေါ်လာလတ်တန်ရဲ့နက်နက်ခင်းအင်္ဂလိပ်စာသင်ကန်းစာနဲ့တူအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်တင်ဆက်သွားမှာပါလိုင်းတိုမီတာ24 kHz 12239လိုင်းတိုမီတာ32 kHz 9325လိုင်းတိုမီတာ49 kHz 9433တို့ကအပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုံးလွှင့်သွားမှာပါရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ။ဒ
ီကား accident တွေလည်းများလာတယ်။သူတို့ကတော့ motorcycle accident ပေါ့လေ။ motorcycle ကကျွန်တော်တို့ခြေရန်ကနေပြီးတော့အရှိရာဆိုရင်လောလိုက်တဲ့ခါကျတော့နေရရောက်ကုန်တော့ပေါ့။နေရမှာပူများ
။ဦးကောင်းတန်ရာကာကွယ်ရေးအကြောင်းပြောပြထားတဲ့ကျမ်းမာရေးကဏ္ဍမှာအပြည့်အစုံတင်ပြမှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒါအပြင်နေဆက်သတင်းတောက်တွေစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုံလွှင့်ဖို့ရှိပါတယ်။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါ်လာလတန်းကနေ American Indian အသုံးနှုန်းသင်ခန်းစာကိုတင်ဆက်ထားပါရှင်။
ဒီကနေ့မြန်မာပြန်မယ် ATM အသုံးကတော့
a slap on the wrist
ဖြစ်ပါတယ်စာလုံးပေါင်းက a တခါတခု s l a p slap a slap ကတခါရိုက်တာပုတ်လိုက်တာ t h e the w r i s t the wrist ကလက်ကောက်ဝတ်လို့အဓိပ္ပာယ်ရပါတယ်စကပိုက်ခလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်ကောက်ဝတ်ကိုရိုက်လိုက်တာပုတ်လိုက်တဲ့သဘောပေါ့ရှင်လူတူဦးအပြစ်လို့ရင်လုတ်တဲ့အပြစ်နဲ့ကိုက်ညီတဲ့အပြစ်ဒဏ်ကိုဥပဒေအရတော့ခံရစမြဲပါဒါပေမဲ့လူကိုခင်လို့မူကိုပြင်လို့ရတယ်ဆိုတဲ့လူဖွဲ့စည်းမျိုးမှာဆိုရင်တော့ပြစ်မှုကဘယ်လောက်ပဲရှိလေပါစေဘယ်သူသားဘယ်သူသမီးဖြစ်ပါတယ်ဆိုရင်ကျူးလွန်တဲ့အပြစ်ကြောင့်ခံတဲ့အပြစ်ဒဏ်ကိုမခံရပဲအပြစ်ပေးမခံရတာတက်တက်တသားပေါ့ပေါ့တန်တန်ပဲအပြစ်ပေးခံရတာမျိုးကို slapon the wrist so bi tin sa pyo le shi ba de so lo da ga do lek ko pauk pi dan pe lai yon ne pi twa de a pit dan myo paw shin di thong ne pat de lu george crew pi de u ma ko na sin chi ja ya aw
john is the son of a business tycoon he was involved in a bad accident which was his fault but the police let him go with a slap on his wristwhich angered the other party
John ကစီဝိုင်းလုပ်ငန်းရှင်တထေကြီးတူရဲ့သားပေါ့သူကားတိုက်တာတော်တော်လေးအခြေအနေဆိုးတယ်သူ့ဘက်ကအပြစ်ဖြစ်ပြီမဲရဲကသူ့အပြစ်ကိုပေါ့ပေါ့တန်တန်နဲ့ပဲလှုပ်ပေးလိုက်တယ်ဟိုဘက်အဖွဲ့ကတော့ဒေါသထွက်တာပေါ့လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နှားဆင်ကြည့်ကြရအောင
် John is the son of a business tycoonHe was involved in a bad accident, which was his fault. But the police let him go with a slap on his wrist, which angered the other party.
Julon ne apit ga chi le bime te te da da po po tan tan ne hlut pe lite thai tin de lo apit pe chi ma khan ya bu so yin be lu pyo ma le
a slap on the wrist
lo pyo lo ya ba de a ra ga do di kri ma ne tin pya ga de i jin a thong me phit ba de
American Indian အသုံးနှုန်းသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်သွားတာပါရှင်။တောက်ကြနေနေခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်မှာပါရှင်။ဒီတစ်ပတ်မှာတော့ဥကောင်းဒံယာကာကွယ်ရေးအကြောင်းပြောပြထားပါတယ်။မြန်မာနိုင်ငံမှာဥကောင်းဒံယာအဖြစ်များနေပြီးတော့အသက်ဆုံးရှုံးမှုပါရှိနေတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေကြတာပါ။ဘာတွေကြောင့်ဥကောင်းဒံယာအဖြစ်များနေရတာပါလဲ။အဓိကဖြစ်ရတဲ့အကြောင်းရင်းတွေကိုရောဘယ်လိုကာကွယ်နိုင်ပါသလဲဒီအကြောင်းအယိုးအထူးခွဲစိတ်ဆရာဝန်ကြီးနဲ့ အယိုးယောဂပညာအငိမ့်စားဌာနမှပါမောက္ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, ပါမောက္ခဒေါက်တာကျော်မြင့်နိုင်ခင်ဗျာ။ကျွန်တော်တို့မြန်မာနိုင်ငံမှာဒီဥကောင်းတန်ရတာအဖြစ်များပါဆရာကြီ
း။အဖြစ်များပါတယ်ခင်ဗျာ။ဟုတ်လဲဆိုတော့အခုဒီကား accident တွေလည်းများလာတယ်။သူတို့ပြတော့ motorcycle accident ပေါ့လေ။ motorcycle ကကျွန်တော်တို့ရန်ကုန်နေပြီးတော့မရှိရဆိုရင်လည်းလုံးလိုက်တဲ့ခါကျတော့နေရောက်ကုန်တော့ပေါ့။နေရမှာပုံများကုန်တော့ပေါ့လေ။အဲတော့ motorcycle ဆိုတာကတော့ကျွန်တော်တို့ဒီလေဆိုတာနဲ့တပြားနဲ့မောင်းတဲ့သူကြီးမောင်းရင်မောင်းရင်မောင်းမင်းစပီကာတင်သူဆိုင်ကစီးတဲ့လူရဲ့ကိုနဲ့ကအဲ့ချက်မျောပါသွားပြီးစပီကာတင်ပြီးတင်မှမသိတင်သွားတာကိုနောက်တစ်ခုကသူအတိုက်လိုက်လို့ရှင်သူအတိုက်ကြည့်ဖြစ်စီရောရှေ့မှာဥပမာဇုံပဇုံတစ်ခုပေါ့လေအဲ့ဒါတော့ရှေ့ဖြစ်စီဥပမာခွေးပြတ်ပြေးတာကအဲ့တော့သူအတိုက်ကြတော့မဟုတ်ဘူးခွေးပြတ်ပြေးတာနဲ့ပဲ accident ကရတော့တာပဲမော်တော်ဆိုင်ကယ်နဲ့လူနဲ့ဆိုင်ကယ်နဲ့မော်တော်ဆိုင်ကယ်နဲ့နော်မော်တော်ဆိုင်ကယ်နဲ့ကားနဲ့even အရှိမဘလော့ဒ်တခုကိုဝင်ပြီးတိုက်လိုက်တဲ့ဆိုရင်ကိုဘယ်သူကတိုက်တိုက်ဘယ်လိုပဲဖြစ်ဖြစ်နောက်ဆုံးတော့ခါတာမော်တော်ဆိုင်ကယ်သမားပဲအဲဒီအတွက်ကျွန်တော်တို့ကဖြစ်တာလေအဲ့ဒီမျိုးများပါတယ်နောက်ချက်ကလည်းကျွန်တော်စီမှာဒီတိပင်းတက်တာလေးပေါ့လေနောက်တစ်ခုက occupational accident နဲ့ပတ်သက်လို့ကျွန်တော်ထန်ရှောယောဂဆီလာရှိပါတယ်နော်ကျွန်တော်မောကြတယ်ယောဂလေးအဲ့ဒီမှာလဲလက်ဘင်းနဲ့ခေါင်းနဲ့တွဲပြီးတော့ဖြစ်တာလေဒါတွေကများတယ်ခင်ဗျာကျွန်တော်တို့ကြည့်ရရင်မော်တော်ဆိုင်ကယ် accident ကအဲ့ဒီမျိုးဖြစ်တာမှာအများဆုံးပါပဲ
ဟုတ်ကဲ့ဆရာ
အဲ့တော့ဟုတ်ကဲ့
အဲ့တော့အခုလည်းမဒီမော်တော်ဆိုင်ကယ်များလာတဲ့အတွက်ပေါ့နော်ဒီအန်တီရဲ့နေတော့အောင်ဘယ်လိုကောက်ဝင်နိုင်မလဲဆရာကြီ
းကျွန်တော်နေနေဟိုကျန်ကြွားနေရှင်တော့လေဒီကရကတော့အဲဒီ quality မှာရှိရခဲ့။ဘာလို့လဲဆိုတော့ဒါကဘုရားရှင်ကဒီဒီလူတွေကအင်တာတုံးကြရေမဲ့ဖြစ်ပါလေ။နောက်သူက pure consumption နဲ့နော်။တွားရမယ့်နေရာကိုလည်းဒီနေရာမှာနေ။အဲတော့ဒီနေရာကကျွန်တော်မတော်ဆိုင်ကိုတားဖို့တော့မဖြစ်ဘူး။ဒါပေမဲ့ဘုရားရှင်ကရှိရတဲ့ဒီကောင်ကကျွန်တော်ရှိခဲ့တာမောင်းနေတော့နော်နောက်ချက်ကတော့အကွက်ကားကြီးပေါ့ရအဲ့ဒီလူညားတယ်ဘယ်လိုကောက်လို့ရမလဲမော်တော်ဆိုင်ကိုနေအောင်ဒီလိုနေအောင်နော်ဒီစီဗီဒီနေအောင်ဒီလိုအဲ့အရာကိုကြိုတင်ကောက်ရတဲ့အနေနဲ့ဒီဟဲမက
်ဟုတ်ကဲ့ဆိုင်ကအုတ်ထုတ်ပါစေနော်ဟုတ်ကဲ့ဆရာ
ဟုတ်ကဲ့ဆောင်းပါမှာဟဲမက်ဆိုတာကျွန်တော်တို့ညီအမတ်တဒီကောင်းဆောင်းဘောက်ပေါ့ဒီကနေ့ကဲကို specialize လုပ်ထားတာ hammer မျိုးဖြစ်ရပါမယ် standardize လုပ်ထားတာရှိပါတယ်အဲ့တော့ဟု
တ်ကဲ့ပြပါဆရာ
စကန်တကြမောင်းနေမှုရေနောက်တစ်ခုကနိုင်ငံတော်ဟိုတောင်ရှိသူများပိုင်းရတယ်မဆလာကဆိုတာလေလန်ဒါရီဆောက်တယ်ဆက်ကလင်းပြရပါတယ်ရောက်ဒီမှာနေပါလေပရမတ်ဒီဆောက်ဆင်းလုံးရဲ့အဲ့လိုစီစဉ်မျိုးကအင်တန်နေပါလေအခုတော့လဲရှိတော့ရှိလာပြီပေါ့လေဒါမလဲ traffic ကများလာတယ်၊ကားများလာတယ်၊ဒူးရေများလာတယ်။ကျွန်တော်တော်တော်ဖြတ်ပါတယ်တို့ရလားလေ။အဲဒါကဥမာမားရဲဆိုပါဆိုရခင်တော့ကတော့ကျွန်တော်ဘတ်စကယ်မျိုးတော့ပေါ့ဗျာ။အခုကျတော့ဘတ်စကယ်ရောမော်တော်ဆိုင်ကယ်ရောများလာ။နေရာမှာလည်းဒါရေများလာ။အဲတော့လူကြီးတဲ့နေရာကိုဆိုက်ကြပြီးအနည်းငယ်ဆုံးနဲ့ဒီကုန်ကြစီတက်တာလဲတက်တာစားမယ်ရောက်နေနဲ့ရင်ကြည့်ရင်ဖြစ်မယ်။အဲ့ဒီအတွက်ကျွန်တော်တို့ကမော်တော်ဆိုင်ကိုပြိပင်တော့ပြိပင်ပြိမပြဲဘူးပေါ့လေအရေးကြီးတာကဒီစီကားကြဆင်းနေတော့ပေါ့နောက်တောင်ရှိပုဂ္ဂိုလ်များကလည်းသူပိုင်းဆိုင်မှာလမ်းမိုက်ဆရာဆိုလို့ရှိရင်လမ်းမိုက်စီကံသိနေမှုနော်နောက်မော်တော်ဆိုင်ကလေးရင်ပိုင်းဆိုင်ကလေးရင်ပြေးဖို့ရင်ပြေးကြလမ်းနေရှိဖို့ဒီလိုလူတွေကိုလည်း educate လုပ်ဖို့အာဒီလူရနေပြီးတော့ဒါကိုစနေကြဟိုစီနေမောင်းနေတတ်ဖို့ဒါရင်နောက်တစ်ခုအကွဲကားပစ္စည်းတွေထည့်ပေးမယ်ဥပမာဆိုရင်ဟဲမက်ပေါ့ဗျာနော်ကျွန်တော်ဒါဆယ်လုတ်ထော်ရှိပါတယ်အင်းဒါတနေ့နိုင်ငံမျိုးကိုရောက်တဲ့ခါမှာကျွန်တော်ပရမတ် accident prevention project ကျွန်တော်စဝင်တော့ advocacy ဝင်ပါတယ်အတိုင်းမှုတွေလည်းအဲဒီလိုတော့သဘောပေါက်တယ်စိတ်ဝင်စားတဲ့အတိုင်းမှုကတော့ကျွန်တော်ပြန်သွားတော့လို့ကြံနေသူတော့ order ထုတ်ပြတာ MSC MS ဆောင်မယ်ကျွန်တော်မှာ statistics ရှိပါတယ်ဒီလားထားတာအမတိုင်းဒီရောဂါဖြစ်တဲ့ heading ကြီးဘလောက်ရှိလဲဒီ helmet ဆောင်ပြီးတဲ့အခါကျဘလောက်ရှိလဲဒေသုံးဘလောက်ရှိလဲ disability ဘလောက်ရှိလဲနော်တော့ပြီးတာဖြစ်သွားတယ်လို့ဘလောက်ရှိလဲဒါတွေတွက်ချက်ထားတာလေးရှိပြီးသားပါနေ့ကျတဲ့အခါပြန်လဲဆောင်ပြကြည့်လိုက်တော့ကျွန်တော်ဒေသုံးနဲ့ကြာသွားပါတယ်နောက်တစ်ခုက disability ဖြစ်တာလည်းနည်းတယ်ပေါ့နော်ဒါလေးတွေကတွေ့လာ
ဟုတ်ကဲ့
ဒါကြောင့်လည်းဆိုတောင်းရှိရဲ့အနာရောဂါဖွယ်စည်းများတယ်ဘရမင်းကြီးသူပြန်ဆက်ဆင့်ပြီးတော့သူကစပိတ်ပလိရှိုးလေဒါလည်းဆက်ဆင့်ပြီးတော့ဒီရေးယူရာဆောင်ရွက်တာလေးပို့ပြီးလုပ်စီတဲ့အတွက်ကျွန်တော်ကြားပါတာဖြစ်ပါအဲ့ဒီမှာကျွန်တော်လေ့လာမိတာတော့စနတိုင်းအဲ့ဒီတော့ကဟဲမက်ကြီးငွေနေဦးခင်အဲ့တော့ညီအမတဲ့ဟဲမက်ကြီးဆောင်းလာတော့မှကျွန်တော်တို့ဒါ incident ဆက်ကြားသွားတယ်ဒီတော့ရောတယ်အဲ့ဒါတော့ပြည်ပြဖြစ်ပြီးနည်းနည်းဆိုတော့တွေ့ရပါတယ်အဲ့တော့ဖက်ဖက်ကဝန်ကြီးကြိုးစားမှသာမင်းကျွန်တော်ဒီဖက်တင်ကြီးကြားမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာတော့အဓိကတော့စိုက်ကယ်အုပ်ထုပ်ဆောင်းဖို့စိုက်ကယ်စီးတဲ့သူတွေကလည်းဒီပညာပေးတာတွေရှိထားပြီးတော့လိုက်နာကြဖို့နောက်တာဝန်ရှိတဲ့သူတွေဘက်ကလည်းချက်ချက်မှတ်မှတ်ဖို့ဆရာနော်ဟုတ်ကဲ့လှုပ်ပေးဖို့ဟုတ်ကဲ့ဒါကတော့အဓိကလို့ပြော
မှာအနေနဲ့လည်းသူတို့ဘက်ကဥမာဒီမော်တော်ဆိုင်နဲ့ကားနဲ့ညောင်ညောင်ခွဲဖို့ခြွေကြပြီးတော့စာဒီဆောက်စင်ကလည်းကျွန်တော်ဒီရကားတွေဖြစ်ဖို့အဲ့ဒါတွေကအရေးကြီးပါတယ်ကျွန်တော
်ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒါကတော့ကိုဝင်းမင်းအပတ်စဉ်တင်ဆက်နေတဲ့ကျမကြီးကဏ္ဍပါရှင်တောက်ကြနေညထုတ်လွှင့်မဲ့အပတ်စဉ်အစီအစဉ်တွေထဲမှာလည်းအမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာသုတဆုံလင်အမေရိကန်တခွင်စတာတွေကိုဆက်လက်တင်ဆက်ဖို့ရှိပါတယ်။ VOA မြန်မာပိုင်းကိုဆက်သွယ်ပြီးတော့ဝေဖန်အကြံပေးဖို့လည်းတော်ရရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့နေဆက်သတင်းတောက်တွေအပတ်စဉ်စူးစီးတင်ဆက်နေတဲ့တိုင်းရင်းသတင်းလွှာကိုထုတ်လွှင့်တော့မှာပါ။နားဆင်ကြပါရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တစ်ထုတ်လို့မှုကြောင့်စစ်ရေးတင်းမာနေတဲ့အခြေအနေတွေကိုဖြေရှင်းဖို့အတွက်မြန်မာအစိုးရတပ်မတော်ရဲ့ဒုတိယကာကွယ်ရေးဦးစီးချုပ်နဲ့ UWSAW တပ်ဖွဲ့တို့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်မှာကယ်ဆယ်ထားတဲ့လေစီးပြေဒုက္ခသည်တွေကိုဒုတိယအကြိမ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလွှဲအပ်ခဲ့တယ်ဆိုတာနဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းစစ်ဘေးရှောင်ချင်းဒုက္ခသည်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားသားရမှာပါရှင်။
ကျမကနန်းဟွန်ပါတင်းတွေကိုဆိုင်းမုန်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်နယ်ရှေးပိုင်းတစ်ထုတ်လုံးမှုပြဿနာကြောင့်စစ်ရေးတင်းမာနေတဲ့အခြေအနေတွေကိုဖြေရှင်းဖို့အတွက်ဒုတိယတပ်မတော်ကကွေယူစီချုပ်ဒုတိယပို့ချုပ်မှုကြီးစိုးဝင်းနဲ့ UWSA ဝပြည်တွေးစည်းညီညွတ်ရေးတပ်ဖွဲ့အမတ်တစ်ခွန်တစ်စစ်တေအကြီးကဲတို့မုံတုံမြို့မှာတွေ့ဆုံခဲ့ကြပါတယ်ဇွန်လ20ရက်နေ့ကတွေ့ဆုံပွဲမှာဒုတိယပို့ချုပ်မှုကြီးစိုးဝင်းကနမ်ဆိုင်တစ်တော်ဂျိုဝိုင်းအတွင်းဝါတပ်ဖွဲ့နဲ့အတူတစ်ခေါ်ထုတ်လုံးမှုနဲ့အဖမ်းဆီးခံရတဲ့တရုတ်လူမျိုး6ဦးကိုဝါတပ်ဖွဲ့ထံပြန်လည်အနမ်းမှာမဟုတ်ဘဲတရုတ်အစိုးရထံတက်ရိုက်လွှဲအပ်မယ်လို့ပြောဆိုခဲ့ကြောင်းဝါတပ်ဖွဲ့အရာရှိကပြောပါတယ်ဒါအပြင်ဝါတပ်ဖွဲ့တွေကအင်အားပြတ်သွားလာတာမျိုးမလုပ်ဖို့နေကျွန်တပ်စခန်းချတာတွေမလုပ်ဖို့ကျူးလွန်ရင်ထိထိရောက်ရောက်အရေးယူသွားမယ်လို့ဒုတိယပေါ်ချုပ်မှုကြီးဆိုဝင်းကပြောကြားခဲ့ကြောင်းဝါတပ်ဖွဲ့အရာရှိတဦးကပြောပါတယ်ဖန်စီခါခဲ့တဲ့တရုတ်6ဦးကိုပြန်မအပ်တဲ့အတွက်ဝါတပ်ဖွဲ့ကနေကျေနပ်မှုမရှိသေးတယ်လို့နှစ်ဖက်ကြားစစ်ရေးတင်းမာမှုတွေဖြစ်ပွားမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်
ရခိုင်ပြည်နယ်မောင်တော်ခရိုင်တောင်ပြိုမြို့နယ်ခွဲမှာရာရီကယ်ဆယ်ထားတဲ့လေစီပေပင်ဂလီ39ဦးကိုမြန်မာအာဏာပိုင်တွေကနေပင်ဂလားနဲ့ချားဆောင်တပ်ဖွဲ့ကိုဒုတိယအကြိမ်တရားဝင်လွှဲပြောင်းပေးလိုက်ပါတယ်။နှစ်ပတ်နိုင်ငံအာဏာပိုင်တွေအလန်တင်ဆွေးနွေးပွဲပြီးခရက်တောက်ကြာနေကလွှဲပြောင်းပေးလိုက်တာပါ။အခုလွှဲပြောင်းပေးလိုက်တဲ့သူတွေဟာမေလ29ရက်နေ့ကရခိုင်ပြည်နယ်မှာမြန်မာရေတပ်ကကယ်ဆယ်ထားတဲ့လေစီပေ140ဦးထက်ကဖြစ်ပြီး150ဦးကိုဇွန်လ10ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပထမဆုံးအကြိမ်လွှဲပြောင်းပေးခဲ့ပြီးဖြစ်ပါတယ်။အလားတူရာဒီတိုင်းအတွင်းမှာဖမ်းဆီးမိတဲ့လေစီပြေ900ကျော်အနက်က200နီးပါးဟာမြန်မာနိုင်ငံမှာနေထိုင်သူတွေဖြစ်တယ်လို့စစ်ဆေးအပြီးသူတို့နေရက်တွေကိုပို့ဆောင်ပေးနေတယ်လို့ကြေညာတဲ့လေစီပြေပင်ဂလီ900ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တဲ့အတွက်ဘင်္ဂလားဘက်ကအကြောင်းပြန်ကြားမှုကိုစောင့်နေတယ်လို့ရခိုင်ပြည်နယ်လူမှုကြီးကြပ်ရေးညွန်ကြားရေးမှူးဦးခိုင်စိုးကပြောပါတယ်
ကရင်ပြည်နယ်အတွင်းစစ်ပြေးရှောင်ဒုက္ခသည်တွေအတွက်ရန်ပုံငွေစီယောင်းပွဲတော်တစ်ခုကိုဩစတေးလျရောက်ကရင်လူမျိုးတွေစုပေါင်းလှုပ်ဆောင်ခဲ့ကြပါတယ်။ဆစ်ဒနီမှာရှိတဲ့ကရင်အဖွဲ့ CAKO ဦးဆောင်တဲ့စီယောင်းပွဲတော်ဟာနိုင်ငံတကာအဖွဲ့အစည်းတွေရဲ့ဒုက္ခသည်တွေအပေါ်ထားတဲ့သဘောထားမားနေတယ်ဆိုတာကိုပြသတာဖြစ်တယ်လို့မြန်မာဆိုရဖော်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေဟာဒုက္ခသည်တွေနှဲမလာတဲ့အပြင်ပိုပြီးတိုးလာတာကြောင့်ဒီငင်းချမ်းရေးကစစ်မှန်တဲ့ငင်းချမ်းရေးမဟုတ်ဘူးလို့ဩစတေးလျရောက်ကရင်အဖွဲ့ AKO ဥက္ကဋ္ဌဆောလွင်ဦးကပြောပါတယ်ဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာရှာဖွေရရှိခဲ့တဲ့ရန်ပုံငွေတွေကိုကရင်ပြည်နယ် KNU ထိန်းချုပ်ရာနယ်မြေတောင်ငူခရိုင်မှာရှိတဲ့စစ်ပြေးရှောင်တွေပြန်လည်ထောက်ပံ့သွားမှာဖြစ်ပြီးလက်ရှိသူတို့တွေအတွက်နေထိုင်စားသောက်ရေးမှာအခက်တွေ့နေတယ်လို့လည်းဆောလွင်ဦးကပြောပါတယ်
အမျိုးသမီးတက်တက်ပါဝင်တဲ့အမျိုးသမီးပါတီမွန်ဟာလာမယ့်2015ရွေးကောက်ပွဲမှာမွန်ပြည်နယ်ပဲခူးတိုင်းဒေသကြီးနဲ့တနင်္သာရီတိုင်းဒေသကြီးတွေမှာကိုယ်စားလှယ်လောင်း15နေရာဝင်ရောက်ရှင်ပြိုင်သွားမယ်လို့ပါတီဥက္ကဋ္ဌမြင့်တန်းရှင်ကပြောပါတယ်။မွန်ပြည်နယ်အတွင်းမှာ10နေရာတနင်္သာရီတိုင်းမှာ3နေရာနဲ့ပဲခူးတိုင်းမှာ2နေရာပါဝင်ရှင်ပြိုင်သွားမှာပါ။တအပြင်ဝင်ရောက်ရှင်ပြိုင်မဲ့နေရာဒေသနဲ့ပတ်သက်ပြီးမွန်နိုင်ငံရေးပါတီနှစ်ခုတို့နဲ့လည်းတွေ့ဆုံညှိနှိုင်းတွားနိုင်အောင်ကြိုးပမ်းတွားမယ်လို့လည်းပါတီဥက္ကဋ္ဌမြင့်တန်းရှင်ကပြောပါတယ်။
မွန်ပြည်နယ်တန်ဖြူစည်မြို့နယ်မှာကျေးတိုင်တဲ့မြေစည်းဦးစီးဌာနဦးစီးမှုအပါအဝင်ဝန်ထမ်းအချို့နဲ့ပငကျေးရွာသားနှစ်ဦးတို့ကိုဇာရွက်စာတမ်းအတူပြုလုပ်မှုအတူမှန်တိလျက်နဲ့ဆက်လက်အသုံးပြုမှုအားပေးကူညီမှုပြစ်မှုတွေနဲ့ဖမ်းဆီးအရေးယူထားတယ်လို့တန်ဖြူစည်မြို့မှာရဲစခန်းတာဝန်ရှိသူတူကပြောပါတယ်။သူတို့ကိုဇွန်လတတိယအပတ်မှာဖမ်းဆီးခဲ့တာဖြစ်ပြီးအမှုအတွက်အာမခံချက်မရသေးဘူးလို့လည်းတရားလွတ်တော်ရှင့်နေဦးသိညာကပြောပါတယ်။အမှုဟာတန်ဖြူစရမြို့နယ်ပငတ်ကြီးရွာမှာဖြစ်တဲ့မြေယာမတမာမှုဖြစ်ပြီးလက်ရှိမွန်ပြည်နယ်အစိုးရတပ်တန်းမှပထမဆုံးအရေးယူခဲ့တဲ့မြေယာမှုလည်းဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ချင်းပြည်နယ်ပလောဝမြို့နယ်ကစစ်ဘေးရှောင်ချင်းပြည်သူလူထုဟာအစာရေစာပြတ်လက်မဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ချင်းလူခွင့်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအခြေအနေတွေကိုတော့စလိုင်းကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်။
ရခိုင်တပ်မတော်အာရဂန်အာမီနဲ့မြမတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝမြို့နယ်ပြင်စုကျေးရွာကစစ်ဘေးရှောင်ကူမီချင်းမျိုးနယ်စု350ကျော်ဟာလူအနေနဲ့အကူအညီထောက်ပံ့မှုတွေမရရှိလို့ဒီလမကုန်ခင်ရိတ်ခါပြက်လက်ဖွယ်ရှိနေတယ်လို့ CHRO ကချင်းလူခွေးရေးဖွဲ့ရဲ့စီမံကိန်းတာဝန်ခံမိုင်သိန်းယူမွန်ကအခုလိုပြောပါတယ်
ဒီကတော့ဝင်ကြီးကလည်းသူကတိတ်နေတယ်တော့ပြူသွားတယ်ဒါတွေကလည်းအကုန်လုံးကလည်းဒီလိုအပ်တဲ့ဆံတော့ပဲအဓိကထားပြီးတော့သူတို့အတွက်ရှိနေနိုင်တဲ့အနေထားပေါ့နော်သူတို့ UNICEF ကလည်းဖွင့်ထောင်ထားတဲ့ခြင်းပေါ့လေဟိုရေပုံးရေခွက်လေးတွေအဲ့လိုမျိုးဖြတ်ခြင်းပေးတယ်တို့တော့ဘလိုအပ်တဲ့စီရေစားတွေဆိုတာလည်းဒီခါရှိနေတာမျိုးမဟုတ်ဘူးပေါ့နော်ဒီကကုန်တိဆိုတာလည်းကျမတို့ခံမှန်းပြီးတော့ဒါပြောနေတယ်ပေါ့နော
်ရခိုင်တပ်မတော်အာရကန်အာမီနဲ့မြမတပ်မတော်တို့ဟာပြီးခဲ့တဲ့မတ်လနောက်ဆုံးပတ်နဲ့ဧပြီလပထမပတ်မှာတိုက်ပွဲဖြစ်ပွားခဲ့လို့ပြင်စုကြေးရွာသားတွေဟာဘေးကင်းလုံခြုံရန်ကလတာမြစ်ကမ်းဘေးကကျွေတောင်ကျေးရွာအုပ်စုလောင်းတင်ကျေးရွာမှာယာယီတဲတွေထိုးပြီးစစ်ဘေးတိမ်းရှောင်နေကြရပါတယ်။စစ်ဘေးတိမ်းရှောင်ဒုက္ခသည်အရေအတွက်ကတော့အိမ်ထောင်စု90ခလေးသူငယ်140ကျော်ပါဝင်လူဦးရေစုစုပေါင်း350ကျော်ရှိနေပါတယ်။စစ်ဘေးရှောင်ချင်းမြို့သူတွေဟာမိုးရာသီကာလရောက်နေပြီဆိုပေမဲ့လည်းတောက်တုံးရေရှားပါမှု ဝန်နဲ့ပတ်သက်တဲ့ယောဂါတွေဂျုံသွေးနေရတယ်လို့မိုင်းသိညူဘုံကဆက်ပြောပါတယ်
။တောင်ကြီးတုံးကြီးဆိုတာကလည်းတော်တော်လေးဟိုအဆင်မပြေတဲ့အနေထားမှာရှိတယ်။အဲ့ခါကျတော့သူတို့မှာဝန်ရှော့ဝန်ချက်တွေအားခံစားနေရတယ်။နောက်ဖက်ချားတွေလည်းဖြစ်နေကြတယ်ပေါ့နော်။ဒီကျမကြီးဥတာမှုနဲ့ဈေးဝါလည်းသူတို့မှာအရင်လိုအပ်နေတယ်။
အခုဆိုရင်ကျောင်းဖွဲ့ရာတွေရောက်လာပြီဆိုပေမဲ့လည်းဒုက္ခတဲ့စခန်းမှာရှိတဲ့ကျောင်းလေရွယ်ကလေးတရာကျော်တို့ပညာသင်ကြားရေးမှာအခက်ကြုံနေရတယ်လို့စစ်ပေးသိန်းဆောင်ချင်းပြည်သူတွေကအနည်းကကူညီဆော့ချောက်ပေးနေတဲ့ခုမီလူငယ်သင်ဥက္ကဋ္ဌကိုကျော်အောင်ကအခုလိုပြောပါတယ်
ခုကျောင်းမဖွင့်နိုင်သေးဘူးသူတို့အဲ့မှာကျောင်းဆရာကညာဆရာမတယောက်ရဲ့ပြီးတော့ဆရာတယောက်ပြီးတော့အဖြစ်ပြန်ဝန်ထမ်းပြ၃ယောက်ပဲရှိတယ်ဆရာအင်အားကနေတယ်အဲ့လိုမျိုး
စစ်ပေးဆောင်ပြည်သူတွေလက်တလောလိုအပ်နေတဲ့အစာရေစာကျမ်းမာရေးဆောက်ရမှုစေဝါတွေရေလုံအင်တာနက်ဆောက်လုပ်ရေးပစ္စည်းတွေအများဆုံးရရှိဖို့တက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကူညီပေးရေးဖွဲ့တွေနဲ့ပူးပေါင်းပြီးအများဆုံးကူညီထောက်ပံ့မှုတွေလှုပ်ဆောင်ကြဖို့ကိုလည်းချင်းလူဟွေရေးဖွဲ့ကနေဇွန်လလယ်မှာကြေညာချက်ထုတ်ပြီးတောင်းဆိုထားပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်နယ်ဘက်မှာဆိုရင်လူငယ်လူလတ်ပိုင်းတွေအကြားမှာဘိန်းပါဝဲမူရစ်စိတ်ကြွစေးတုံးဆွဲမှုဟာအရင်ကထက်ပိုမိုများပြားလာနေပါတယ်အထူးသဖြင့်မူရစ်စိတ်ကြွစီကိုဇီနုံတက်တာစွာနဲ့ဝယ်ယူသုံးဆွဲနိုင်တဲ့အနေအထားမျိုးရှိနေပြီးမူရစ်စီဝါတိုက်ဖြတ်ရေးလုပ်ငန်းစဉ်ဟာအစိုးရအပါအဝင်တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားပူးပေါင်းတိုက်ဖြတ်ဖို့လိုအပ်တယ်လို့လဲရှမ်းနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကထောက်ပြပြောဆိုခဲ့ပါတယ်။ဒီအကြောင်းကိုတော့ဆိုင်းမန်းကနေအခုလိုစုစည်းတင်ဆက်ထားပါတယ်။
ရှမ်းပြည်နယ်အတွင်းမှာမူရင်စိတ်ကြွဆေးပြားတွေစီနုံတက်တာစွာနဲ့ဝယ်ယူနိုင်တဲ့အတွက်တုံးဆဲမှုပုံမှုများပြားလာတဲ့အကြောင်းရင်းတစ်ခုလို့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဇိုင်းကျော်စီရကအခုလို့ပြောပါတယ
်စီနုံတွေကလည်းကျလာတယ်ဟိုမှာဒီစိတ်ကြွဆေးပြားတွေပေါ့အဲအကြောင်းတုံးတဲ့လူတွေပုံများလာတယ်ဗျ
အရင်နှုန်းကရာဘဆေးပြားတပြားဟာကျပ်ငွေ2000ကနေ3000ကျော်ထိရှိပေမဲ့အခုတော့ကျပ်1000အောက်တန်ဖို့ကျလာနေလို့လူငယ်လူလတ်ပိုင်းတွေအကြားမှာတုံးဆဲမှုပုံမှုများပြားလာနေတာပါအခုလိုတော်ရုံမျိုးပါတုံးဆွဲမှုများပြားလာတဲ့မူရင်စေဝါအန္တရာယ်ကိုတိုက်ဖြတ်နိုင်နေဖို့အတွက်နိုင်ငံတော်အစိုးရအပေါ်မှာလုံးဝတည်မီနေတယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော် SSCP SSA ကဗဟိုကော်မတီဝင်ပုံမူဆိုင်စုကအခုလိုပြောပါတယ်
အစိုးရကမူတည်ပါတယ်ဒီတည်မူရင်စေဝါတွေတလောက်ဟိုများနေတာကတော်ရုံမျိုးပါပြန့်နှံ့နေတယ
်အစိုးရပါဝင်တိုင်းဒေသနဲ့ကင်တပ်ဖွဲ့တွေကလည်းမူရင်စေဝါတိုက်ဖြတ်ရေးလုပ်ငန်းကိုလှုပ်ဆောင်ရမှာနိုင်ငံရေးကိုအမျက်မထုတ်ပဲလက်တွေ့ကြကြတိုက်ဖြတ်ဖို့လိုတယ်လို့ရှမ်းလူငယ်ကောင်းဆောင်ဆိုင်ဆံမင်းကပြောပါတယ်
နိုင်ငံတော်အစိုးရရောတိုင်းဒေသနဲ့ကင်တွေကရောလှုပ်ချင်အောင်ဆောင်နေတာလို့နာမည်ကောင်းတဲ့အောင်လုပ်နေတာဆိုတော့တက်မကဘဲနဲ့တဖြည်းဖြည်းချင်းလှုပ်ချင်တယ်လို့ကျွန်တော်ကမြင်တယ်
ဒါပေမဲ့မြန်မာနိုင်ငံမှာမူရင်စေဝါထုတ်လုပ်မှုနဲ့ပတ်သက်ပြီးတော့အစိုးရပါဝင်လက်နက်ကင်အဖွဲ့အစည်းတွေအပါအဝင်ပတ်သက်မှုရှိနေတယ်လို့2006ခုနှစ်ကစပြီးရှမ်းပြည်နယ်ဘက်မှာဘိန်းစိုက်ပျိုးမှု24ရာခိုင်နှုန်းတိုးတက်လာနေပြီးတော့ဘိန်းတုံးဆဲမှုဟာလည်း25ရာခိုင်နှုန်းတိုးတက်လာနေတယ်လို့ရှမ်းမူရစေဝါစောင့်ကြည့်ရေးအစီအခံစာမှာဖော်ပြထားပါတယ
်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြားရမှာပါရှင်တစ်ထွက်လုံးမှုတွေကြောင့်စီးရီးတင်းမာနေတဲ့အခြေအနေတွေကိုဖြေရှင်းဖို့အတွက်တမ်တော်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယပို့ချုပ်မူကြီးဆိုဝင်းနဲ့ UWSA ဝါတပ်ဖွဲ့တို့တွေ့ဆုံခဲ့ရမှာတစ်ခိုးခုံမှုနဲ့ဖမ်းဆီးထားတဲ့တရုတ်ချုပ်ဦးကိုတရုတ်အစိုးရထံလွှဲအပ်ပေးမှဖြစ်ပြီးဝါတပ်ဖွဲ့တွေအနေနဲ့အင်အားပြတ်သွားလာတာမဟုတ်ဘူးတမ်တော်ဒုတိယကာကွယ်ရေးဦးစီးချုပ်ကပြောဆိုခဲ့ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ဒါကတော့နေဆက်သတင်းတောက်တွေစူးစီးတင်ဆက်နေတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။ VOA မြန်မာပိုင်းကနေရေဒီယိုအစီအစဉ်ဖြင့်ရုပ်သံအစီအစဉ်တွေကိုလည်းနေ့စဉ်ထုတ်လွှင့်နေပါတယ်။မြန်မာစံတော်ချိန်ညနေ9နာရီကနေ9နာရီခွဲထိ Asia Set 7 Juju ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။ VOA ရဲ့ရုပ်သံအစီအစဉ်မှာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကြည့်ရှုနိုင်ကြပါတယ်ရှင
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်။
အစိုးရဆုံးရက်ဆက်ကြံ့ကြုံမှုတွေအတွက်စွပ်စွဲခံရသူတွေကိုတရားဥပဒေနဲ့ရင်ဆိုင်စေရမှာဖြစ်ပါတယ်။ယခင်ယူဂိုစလာဗီးယားနိုင်ငံအတွက်ပြည်မှုဆိုင်ရာနိုင်ငံတကာတရားရုံး ICTY ရဝမ်ဒါနိုင်ငံအတွက်ပြည်မှုဆိုင်ရာနိုင်ငံတကာတရားရုံး ICTR တို့မှအခုလုပ်နေကြတာတွေဟာဒါတွေပဲဖြစ်ပါတယ်။ အဲ့ဒီတရားရုံးတွေဟာလှုပ်ထင်တဲ့ဆန္ဒတကယ်ရှိမဲဆိုရင်အစုလိုက်အပြုံလိုက်ကြမ်းကြုတ်ရဆက်မှုကျူးလွန်သူတွေကိုတရားဥပဒေရှင်းမှောက်ရောက်အောင်လုပ်နိုင်တယ်ဆိုတာပြတ်သားနေခြင်းပဲဖြစ်ပါတယ်လို့အမေရိကန်ပြည်ထောင်စုအထူးနိုင်ငံရေးဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ဒေးဗစ်ပရက်စ်မန်ကပြောကြားလိုက်ပါတယ်ယူဂိုစလာဗီးယားဆိုင်ရာတရားရုံးအနေနဲ့ကြမ်းရှိနေသေးတဲ့ရုံးတင်ဆက်ဆင်မှုတွေပြီးမြောက်အောင်ဆက်လက်အထောက်အမှုတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံပြီးစီအဇွမှုတွေလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝမှုတွေအတွက်တာဝန်ရှိသူတွေကိုမျက်မျက်တရတာဝန်ရှိစေဖို့တိုက်တွန်းပါတယ်ဒီနေ့ဟာဒုတိယကမ္ဘာစစ်ပြီးဥရောပရဲ့အဆိုးရွားဆုံးရာဇဝမှုကြီးတစ်ခုဖြစ်တဲ့ဆဗရီနီဇာလူသားပွဲ20ပြည့်မြောက်တဲ့နှစ်ဖြစ်တာကြောင့်ရုံးတင်စစ်ဆေးမှုတွေအပိတ်တန်ရေးဟာအထူးအရေးကြီးပါတယ်ယူဂိုစလာဗီးယားဆိုင်ရာဒီခုံရုံးကတန်တရားရှိသူ162ဦးလုံးကိုSerbs, Croats, Bosniaks, Subi, Subak, Kuban, Pakwechabe, Yungtin, Sisi, Nainaha, Nangangangata, Yasin, Yetamaima, Machungbuzire, Tujajepsepare. Lualu Siyin, Nangangata, Taiwan, Inine, Ubriye, Bandaye, Nangangisare, Yemidu, Apiwa, Tungaya, Valime. Rwanda, Kisamara, Tekanji, Kuugu, Pansi, Nayedra, Teogu, Pami, on the Dimpi, Nayin, Sungwe, Dola, Nazan, Tupi, Nana, Sunshine, Kubinivare.ဒီထက်အဆုံးရောက်ဟာရဝမ်ဒါလူမျိုးတုံးသက်ဖြတ်မှုမှာအဓိကနေရာကပါဝင်ခဲ့ကြတယ်လို့သံသယရှိသူတွေဖြစ်ပါတယ်ဖီလီစီယန်ကဘူဂါဟာလူသက်ပွဲအတွက်ငွေကြေးစိုက်ထုတ်သူဖြစ်ပါတယ်အော်ဂတ်စတင်ဘီဇာမနာဟာကျောက်မက်ဖွယ်ရက်ဆက်မှုကြီးအတွက်အမင့်ပေးခဲ့တဲ့ကာကွယ်ရေးဝန်ကြီးဖြစ်ပါတယ်ပရိုတစ်ပီရညာကတော့သမရအဆောင်တအကြီးအကဲဖြစ်ပြီးမျိုးတုံးသက်ဖြတ်မှုကြီးအစမှပြစ်မှတ်ထားလုပ်ကြမှုတွေကိုဆောင်ရွက်ခဲ့သူဖြစ်ပါတယ်ဒီတရားရုံးနှစ်ခုလို့ဟာကမ္ဘာသမိုင်းမှာအဆိုးဆုံးလူသတ်မှုတွေမှာဖေဆုံးခဲ့ရသူတွေအတွက်တရားမျှတမှုဖော်ဆောင်ဖို့အားထုတ်နေကြပါရက်ဆက်ကြမ်းကြုတ်မှုတွေကိုကျွန်ုပ်တို့မမေ့နိုင်ဘူးမေ့ပြစ်လိမ့်မယ်လည်းမဟုတ်ဘူးဆိုတာအမှတ်တရဖြစ်အောင်ဒီတရားရုံးတင်စစ်ဆေးမှုတွေဟာပြသရလိမ့်မယ်လို့သံမကြီးပရက်စ်မန်ကပြောကြားသွားကြပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင်အခုကြားခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အာပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်တောက်ကြံနေနေခင်းစီစဉ်အတွက်သတင်းချင်းချုပ်တင်ဆက်ဖို့အချိန်ရောက်ပါပြီခုကြော်ကြော်သိန်းကပြောပြမှာပါရှင
်ယူကရိန်းရှေ့ဘက်မှာချင်းနီရီဆက်ပြီးတင်းမာနေတဲ့ကိစ္စနဲ့အရှေ့လက်ဘက်ကကိစ္စရဲ့အသီးသီးနဲ့ပတ်သက်ပြီးဆွေးနွေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်သမ္မတဘရာကိုဘာမားကိုကြာသပတေးနေ့ကဖုံးဆက်ခဲ့ပါတယ်။ယူကရိန်းပိုင်နယ်ထဲကနေရုရှားတပ်ဖွဲ့တွေနဲ့စစ်လက်နက်ပစ္စည်းကိရိယာတွေကိုဖယ်ရှားပစ်ဖို့လိုတယ်လို့သမ္မတဘာမားကသမ္မတပူတင်ကိုပြောကြောင်းအမေရိကန်သမ္မတအင်ပီတော်ကပြောပါတယ်။ဒါဟာခေါင်းဆောင်နှစ်ဦးကြားဖေဖော်ဝါရီလကတည်းကဆိုရင်ပထမဆုံးတယ်လီဖုန်းဆက်သွယ်ပြောဆိုမှုဖြစ်ပြီးမစ္စတာပူတင်ဘက်ကဆက်ပြီးတော့ဖုန်းနဲ့ဆက်သွယ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာမွတ်စလင်ဆန့်ကျင်ရေးအမုန်းစကားတွေအင်တာနက်အွန်လိုင်းမှာပြောဆိုနေကြတဲ့ပေါ့မြန်မာနိုင်ငံကအရက်ဖက်လူမှုအဖွဲ့အစည်းတွေကလူမှုရေးဘာသာရေးကောင်းဆောင်တွေနဲ့အတူတွဲပြီးတုံ့ပြန်လှုံ့ဆော်ခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကကြာသပတေးနေ့မှာကွန်ဂရက်လွှတ်တော်ကိုတင်သွင်းတဲ့2024ခုနှစ်နိုင်ငံတကာလူခွင့်ရေးချင်းနေဆိုင်ရာအစီအကံစာထဲမှာဖော်ပြထားပါတယ်အဲ့ဒီအစီအကံစာထဲမှာအထူးထောက်ပြထားတာကတော့ရခိုင်ပြည်နယ်ဘက်ကလူခွင့်ရေးချင်းတွေပါ2022ခုနှစ်မှာနိုင်ငံရေးကျင်းသားအများပြားကိုလှုပ်ပေးခဲ့တာအကျဉ်းတောင်ချင်းတွေတိုးတက်အောင်လုပ်တာရေရှည်ခံတဲ့ပြည်ခတ်ရစေးရဖို့ဆက်လုပ်နေကြတဲ့အပါအဝင်2021ခုနှစ်ကတည်းကရလာခဲ့တဲ့တိုးတက်မှုအခြေအနေတစ်စုံလုံးဟာရခိုင်ပြည်ဘက်မှာလူခွင့်ရေးချုပ်ဖောက်မှုတွေကြောင့်ပြင်းထန်ဆိုးရွားတဲ့စန့်ကျင်ဘက်တက်ရောက်မှုဖြစ်နေတယ်လို့အစိုးရကစားမှဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးနဲ့လူထုကြိုက်နှစ်သက်ရာခေါင်းဆောင်ကိုရွေးချယ်ခွင့်ရရှိစေမယ့်အဓိကအပြောင်းလဲတွေကိုစစ်တပ်ကဟန်တားလိုက်တဲ့အတွက်အမေရိကန်အောက်လွှတ်တော်ကဒီမိုကရက်အမတ်ဂျိုးခရော်လီနဲ့ရီပက်ဘလစ်ကန်အမတ်စတီဗ်ရှာဘော့တို့ကပြစ်တင်ရှုတ်ချလိုက်ကြပါတယ်။လွှတ်တော်မှာမြန်မာစစ်တပ်ရဲ့လိုရကြောင့်လာမယ့်ရွေးကောက်ပွဲဟာလွတ်လပ်မြတ်တမှုမရှိနိုင်ဘူးဒါမှမဟုတ်ခိုင်လုံစိတ်ချရမှုမရှိနိုင်ဘူးဆိုတဲ့စိုးရိမ်မှုကိုပိုပြီးတော့ခိုင်မာသွားစေတဲ့အကြောင်းအမေရိကန်အောက်လွှတ်တော်အမတ်နူရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူခွင့်ရေးစင်ကစားထဲမှာပြီးခဲ့တဲ့2014ခုနှစ်တွင်လူခွင့်ရေးချိုးဖောက်ခံရတဲ့သူအရေအတွက်အင်မတန်များလာတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဦးဆန်မိုးဝေပါ။အင်ဂျင်နီယာကတော့အိုက်တင်ဦးတကူဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6:00ခွဲကနေ8:00ထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.